Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မေလ19ရက်တနင်္ဂနွေနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532 51စနေနဲ့တနင်္ဂနွေတွေမှာလိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျမများသတင်းအောက်မှာဒီကနေ့ညပိုင်းသောတာရှင်တို့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေချိန်မှာပါရှန်ပင်လယ်ကွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားဖို့အမေရိကန်အရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီဥဆောင်တဲ့ညွန့်မောင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်လူတွေအံ့အားသင်ခဲ့ကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွာညူကြီ
းကောင်းပါပြီရှင်နိုင်ငံတကာသတင်းတွေအပြီးနားဆင်ရမှာကတော့စစ်တွေမျိုးကစန္ဒဖော်ထုတ်ပွဲမှာဘာတွေကိုတောင်းဆိုခဲ့ကြပါသလဲ
ဒီလိုလည်းမကနိုင်တဲ့ဆုံးဖြတ်ရတော့ကျွန်တော်တို့ဒီပြည်တော်နဲ့တွေ့မှာပါတယ်အပြင်နဲ့ဒီညမှာတရားထက်တဲ့နေချက်ချင်းဆုံးရဲ့ဆိုတဲ့တစ်ချက်ရဲ့အပြင်နဲ့မတရားဖန်ပြဒီညဆက်ချင်းလို့ဆိုတဲ့တစ်ချက်တော့
စန္ဒပြပွဲစီစဉ်သူဦးထေအောင်ရဲ့ပြောကြားချက်နဲ့အတူနားဆင်ကြမှာဖြစ်ပါတယ်။အစီအစဉ်ဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေတဲ့အချိန်မှာပါရှန်ပင်လယ်ကွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားအသုံးပြုဖို့အမေရိကန်ရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာမှာကူဝိတ်နဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကအမေရိကန်တန်တမန်တွေကစနေနေ့မှာသတိပေးလိုက်တာဖြစ်ပါတယ်။ဒေသရင်းမှာစီးရီးလှုပ်ရှားမှုတွေများလာပြီးနိုင်ငံတင်မာမှုလဲတိုးနေချိန်မှာဒီဒေတာအပေါ်ကဖြက်ပြီးအမေရိကန်လေကြောင်းလိုင်းလေယာဉ်တွေကိုမှားယွင်းပိတ်မှတ်ထားလာနိုင်တဲ့အန္တရာယ်ရှိကြောင်းအကြံပြုသတိပေးထားတာဖြစ်ပါတယ်။လက်တလောရပိုင်းတွေအတွင်းတင်မာမှုတွေကြောင့်အမေရိကန်နဲ့အီရန်ကြားပဋိပက္ခဖြစ်လာနိုင်ခြင်းအပေါ်မှာစိုးရိမ်မှုတွေတိုးလာနေတာပါ။အီရန်ရဲ့ချင်းချောက်မှုတွေရှိတယ်ဆိုပြီးဒါကိုတုံ့ပြန်နိုင်ရေးအတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ရပိုင်းအတွင်းမှာပဲစစ်သင်္ဘောတွေနဲ့ဘုံကျဲလေယာဉ်တွေကိုဒေတာအတွင်းဆီလွတ်ထားပါတယ်။မရေရာမရှင်းလင်းလာတဲ့ချင်းချောက်မှုတွေကြောင့်ပဲအမေရိကန်ဘက်ကအီရန်အပေါ်မှာစီးပွားရေးအရာတန်းခတ်မှုတွေပိုလုပ်ခဲ့တယ်လို့အီရန်နိုင်ငံဘက်ဒက်မြို့တော်ကအမေရိကန်တန်ယုံကအရေးပေါ်မလိုအပ်တဲ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူခဲ့ပါတယ
်။အမေရိကန်နဲ့တာလီဘန်တာဝန်ရှိသူတွေဟာအာဖဂန်နိုင်ငံက16နှစ်ကြာစစ်ပွဲကိုနိုင်ငံရေးအရဆုံးသတ်နိုင်မဲ့နီလန်ဒီဆွေးနွေးညီနိုင်အဖြစ်ရှာရင်းဆိုရှယ်မီဒီယာပေါ်ကနေအပြန်အလှန်ဆွဆွဲပြောဆိုနေကြပါတယ်။အာဖဂန်အရေးအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တာလီဘန်ကြားလာပေါင်းများစွာဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ Twitter စာမျက်နှာပေါ်ကနေအပြန်အလှန်စကနိုင်လူတာတွေဖြစ်လာနေတာပါဆွေးနွေးပွဲတွေကတော့အခုထိအောင်မြင်မှုမရသေးပါဘူးလက်တလောတာလီဘန်တွေနဲ့အမေရိကန်ကြောတောက်နောက်ခံပေးထားတဲ့အာဖဂန်တပ်တွေကြားတိုက်ပွဲတွေကြောင့်အရသားတွေပါဝင်လူပေါင်းရာနဲ့ချီထိခိုက်သေးဆုံးခဲ့ကြပါတယ်အမေရိကန်ဘက်ကငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုတွေကိုမလိုလားဘူးလို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်က Twitter မှာရေးပါတယ်အာဖဂန်နစ်ရှေ့စစ်ပွဲကအမေရိကန်တပ်တွေကြာတာကြောင့်ဖြစ်ရတာလို့လည်းသူကအပြစ်တင်ရေးသားပါတယ်အာဖဂန်ကိုတပ်အင်အားနဲ့သိမ်းပိုက်ကြားဝင်နေသမျှငြိမ်းချမ်းရေးစစ်မှန်ကိုမရနိုင်ဘူးလို့တာလီဘန်ပြောခွင့်ရမူဂျာဟစ်ကရေးတာပါငြိမ်းချမ်းရေးကိုလိုလားနေတဲ့အာဖဂန်တွေကိုတာလီဘန်တွေကနှာကျင်ခံစားရအောင်လုပ်နေတယ်လို့လည်းအမေရိကန်စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးဒေးဘတ်လာကပြောတာကိုတုံ့ပြန်တာဖြစ်ပါတယ်နိုင်စက်တမ17ရက်တိုက်ခိုက်မှုတာဝန်ရှိကြောင်းထင်ရှားခဲ့တဲ့အယ်ကိုင်ဒါခေါင်းဆောင်တွေကိုခိုလုံခွင့်ပေးခဲ့တဲ့တာလီဘန်အင်အားကိုထိန်းချုပ်ဖို့အတွက်အမေရိကန်နဲ့ညမောင်းတက်တီဟာအာဖဂန်ကို2011ခုနှစ်မှာကျူးကျော်ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီဦးဆောင်တဲ့ညွန့်မောင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်အားလုံးအံ့အားသင့်ခဲ့ကြပါတယ်။အများကထင်ကြီးပေးနေတဲ့အတိုက်ခံခေါင်းဆောင်ဘီလ်ရှော့တန်ဦးဆောင်တဲ့လီဘာပါတီကရှုံးနေခဲ့တာပါ။ကွန်ဆာဗေးတစ်ခေါင်းဆောင်လက်ရှိဝန်ကြီးချုပ်စကော့မော်ရစ်ဆန်ကပြည်သူ့အကြိုက်စီးပွားရေးစီမံကိန်းတွေကိုချပြနိုင်ခဲ့ပြီးအတိုက်ခံတွေကိုအောင်မြင်ခဲ့တယ်လို့ဩစတြေးလျဗန္ဓာရေးဝန်ကြီးဂျော့ဂျ်ဖိုင်ဒန်ဘတ်က ABC ရုပ်သံအစီအစဉ် Inside Insiders မှာပြောသွားပါတယ်။အနိုင်ရတဲ့လက်ရှိဝန်ကြီးချုပ် Scott Morrison နဲ့တနင်္လာနေ့မှာအစိုးရအဖွဲ့ကိုစတင်ဖွဲ့စည်းသွားမယ်လို့ပြောပါတယ်။အတိုက်ခံခေါင်းဆောင် Bill Shorten ခေါင်းဆောင်မှုသက်တမ်း6နှစ်ပြည့်ပြီးရင် Labour Party ခေါင်းဆောင်နေရာကနေနှုတ်ထွက်မှာဖြစ်တဲ့အတွက် Labour Party လွှတ်တော်အမတ်ဒုတိယဝန်ကြီးချုပ်ဟောင်းAnthony Albanese ကပါတီကိုဆက်လက်ဦးဆောင်သွားမယ်လို့ကြေညာထားပါတယ်
။ Austria နိုင်ငံမှာဒုဝန်ကြီးချုပ်ယာရုကနေနှုတ်ထွက်သွားပြီးတဲ့နောက်ရွေးကောက်ပွဲကိုစောပြီးကျင်းပဖို့ Austria ဝန်ကြီးချုပ် Sebastian Kurz ကစနေနေ့ကတောင်းဆိုလိုက်ပါတယ်။ Austria ဒုဝန်ကြီးချုပ်ကရုရှားယင်းနီးမြုံနယ်သူတယောက်ကိုအစိုးရရဲ့ contract တွေပေးမယ်လို့ပြောထားတဲ့ခိုးရိုက်ထားတဲ့ video file တစ်ခုထွက်ပေါ်လာခဲ့ပြီးတဲ့နောက်ဒုဝန်ကြီးချုပ်နှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲအတွက်ကိုစောနိုင်သမျှအစောဆုံးကျင်းပသွားဖို့အတွက်ရက်သက်မှတ်ပေးဖို့သမရဗန်ဒါဗလန်ကိုသူ့အနေနဲ့တောင်းဆိုသွားမယ်လို့ဝန်ကြီးချုပ်ကပြောပါရယ်။ဩစတြေးလျနိုင်ငံသားတွေဟာဗန်ဒါမျိုးကဝန်ကြီးချုပ်ရုံးရှိမှာစုဝေးဆန္ဒပြခဲ့ကြပြီးနောက်ရွေးကောက်ပွဲအစ်ကျင်းပဖို့ကိုလည်းတောင်းဆိုခဲ့ကြပါရယ်။သူ့ဝန်ကြီးချုပ် Heinz Christian Strache ဟာရဲ့ဗီဒီယိုပေါ်ထွက်လာပြီးတဲ့တရက်ကြာမှာပဲသူကစနေနေ့မနေ့အစောပိုင်းကယာရုကနှုတ်ထွက်သွားခဲ့တာပါ။ဒီဗီဒီယိုကြောင့်ရုရှားနဲ့ဆက်ဆံရေးပေါ်မှာရောလက်ရဆက်ရောအများကြီးဝါဒီနိုင်ငံရေးပါတီတွေကဥရောပသမ္မတပေါ်ဝေဖန်နေရတဲ့ပတ်သက်ပြီးတော့လူလူကြားမှာဆိုရင်မူတွေလည်းပို့ပြီးတော့ဖြစ်လာနေပါတယ်2016ခုနှစ်တုန်းကဆော့ချာရုရှားနိုင်ငံမော်စကိုမြို့ကိုတွားရောက်ခဲ့ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသစ္စာခံတဲ့ United Russia Party နဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9390ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းနိုင်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
် VOA American အတန်ရဲ့တနင်္ဂနွေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာနေပါတယ်39ရက်ကြာကျင်းပနေတဲ့အိန္ဒိယနိုင်ငံရဲ့အထွေထွေရွေးကောက်ပွဲနောက်ဆုံးအဆင့်ကိုပြည်내ပေါင်း10ပြည်내ကမဲဆန္ဒရှင်တွေတောင်းနေချီပြီးမဲပေးခဲ့ကြပါတယ်။ဒီကနေ့တနင်္ဂနွေနေ့လွှတ်တော်အမတ်59နေရာအတွက်ရှင်ပြိုင်ကြတာမှာဝန်ကြီးချုပ်နရင်ဒရာမိုဒီကိုထောက်ခံတဲ့ဟိန္ဒူအများစုရှိရာဥတ္တရပရဒက်ရှ်ပြည်내ဘာရာဏသီမြို့မှာဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီဘက်ကအသာစီးရနေတာပါ။အတိုက်ခံကွန်ဂရက်စ်ပါတီနဲ့အကြိမ်နဲ့ရှင်ပြိုင်နေရတဲ့ BJP ပါတီကရှေ့ကပြေးနေပြီးမဲ့ဝန်ကြီးချုပ်မိုဒီအနေနဲ့ဒုတိယသက်တမ်းအတွက်အနိုင်ရဖို့ကတော့မတိကျသေးပါဘူး။2014ခုနှစ်တုန်းကတော့လွှတ်တော်အမတ်နေရာ80တဲက81နေရာကိုဥတ္တရပရဒက်ရှ်ပြည်နယ်ကတခဲနဲ့မဲပေးရွေးချယ်ခဲ့ကြလို့ဝန်ကြီးချုပ်မိုဒီအောင်ပွဲခံနိုင်ခဲ့တာပါ။ရွေးကောက်ပွဲတွေကိုဒီကနေ့မေလ19ရက်နေ့အထိကျင်းပခဲ့ပြီးနောက်ဆုံးရလဒ်တွေကိုတော့မေလ23ရက်နေ့မှာကျင်းပမှာဖြစ်ပါတယ်
။မာလီနိုင်ငံမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ကုလသမဂ္ဂညီညွတ်တပ်ဖွဲ့ဝင်တွေထိခိုက်ဒိဆုံးသွားခဲ့ပြီးတော့ဒီပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီမောက်ထူမျိုးမှာနိုင်ဂျီးရီးယားကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တဦးသေဆုံးသွားခဲ့တဲ့ပေါ်အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကသူ့အနေနဲ့အလွန်စိတ်မကောင်းဖြစ်မိတယ်ဆိုပြီးတော့သူ့ရဲ့ပြောခွင့်ရကပြောပါတယ်။ဒါပြင်ဒီတိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရသွားတဲ့နိုင်ဂျီးရီးယားတပ်ဖွဲ့ဝင်နောက်တဦးလည်းဒဏ်ရာရအများဆုံးပျောက်ကင်းစေဖို့အတွက်ဆူတောင်းတယ်လို့မစ္စတာဂူတာရက်စ်ကပြောပါတယ်။မာလီနိုင်ငံကီတောဒေတာတက်ဆလစ်မြို့မှာဖြစ်ခဲ့တဲ့နောက်ထပ်တိုက်ခိုက်မှုတစ်ခုအတွင်းမှာတော့ချတ်နိုင်ငံကဒီငင်းကြိုင်တပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရသွားပါတယ်။သူတို့ရဲ့မိုင်းတန်ခံနိုင်တဲ့ကားဟာလမ်းမေးထောင်ဘုံတလုံးကိုထိမှန်ပြီးတော့အဲ့လူတွေဒဏ်ရာရသွားခဲ့တာဖြစ်ပြီးတော့အများဆုံးတပ်သားပျောက်ကင်းစေဖို့အတွက်ဆူတောင်းတယ်ဆိုပြီးတော့အတွင်းမှုချုပ်ကပြောထားပါတယ်။ကုလသမဂ္ဂငင်းကြိုင်တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဟာစစ်အာဏာမှုကျူးလွန်တာဖြစ်ပြီးတော့မာလီတောင်ဝန်ရှိသူတွေအနေနဲ့ဒီတိုက်ခိုက်မှုကိုကျူးလွန်တဲ့သူတွေကိုအများဆုံးဖော်ထုတ်အရေးယူဖို့ကိုလည်းအတွင်းမှုချုပ်ဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
ရုရှားကနေ S-400 ဒုံးကာကွယ်ရေးစနစ်တွေဝယ်ယူဖို့သဘောတူညီချက်ရထားပြီးနောက်ထပ်အစီအစဉ်အနေနဲ့ S-500 ဒုံးကာကွယ်ရေးစနစ်တွေကိုရုရှားနဲ့ပူးပေါင်းထုတ်လုပ်သွားမယ်လို့တူရကီသမ္မတထာရစ်အာဒိုဝန်ကစနေနေ့ကပြောပါရယ်ရုရှားစီက S-400 ဒုံးကာကွယ်ရေးစနစ်တွေဝယ်ယူမဲ့တူရကီရဲ့အစီအစဉ်က American Lockheed Martin Corporation နဲ့ F-35 တိုက်လေယာဉ်ပူးတွဲထုတ်လုပ်ဖို့ကိစ္စကိုထိခိုက်လာနိုင်တယ်လို့ American တာဝန်ရှိသူတွေကပြောပါရယ် American ဘက်ကတူရကီနဲ့ F-35 တိုက်လေယာဉ်ပူရဲထုတ်လုပ်ဖို့ကိစ္စကိုပြီးခဲ့တဲ့ဧပြီလကတည်းကဆိုင်းငံ့ထားတာပါ။ဒုံးကာကွယ်ရေးစနစ်တွေဝယ်ယူဖို့ကိစ္စနဲ့ပတ်သက်ပြီးတူရကီကနည်းပညာပိုင်းလှုပ်ဆောင်စရာရှိတာတွေကိုလှုပ်တာပဲဖြစ်တဲ့အကြောင်းနဲ့ American ကဝေဖန်တယ်လို့တိုက်လေယာဉ်ပူရဲထုတ်လုပ်ရေးကိုထိခိုက်စရာမရှိတဲ့အကြောင်း Istanbul မှာလှုပ်တဲ့တက္ကသိုလ်ကျောင်းသားတွေနဲ့ရုပ်သံအမေးဖြေမှာသမရအာဒူဝါနပြောပါတယ်။ American ဘက်ကတုံ့ဆိုင်နေပေမဲ့လည်းF-35 တိုက်လေယာဉ်တွေကိုမကြခင်ရလာမှာပါလို့သမရအာဒူဝန်ကပြောသွားပါတယ်
။အီဂျစ်နိုင်ငံဂီဇာပိရမစ်နာကပြတိုက်တစ်ခုအနည်းမှာဒီကနေ့ဂီဇာဘတ်စကာတစ်စင်းဘုံပေါက်ကွဲခဲ့တာကြောင့်အနည်းဆုံး12ယောက်ဒဏ်ရာရသွားပါတယ်။ဒဏ်ရာရသူအများစုကကမ္ဘာလက်ခီးတယ်တွေဖြစ်ကြတယ်လို့ဆိုပါတယ်။လူမှုကွန်ရက်မှာတင်ထားတဲ့ဓာတ်ပုံတွေမှာတော့ဘတ်စကာရဲ့တံခါးပေါက်တွေပျက်စီးပြီးတော့အပိုင်းစားတွေလွင့်စင်နေတာကိုတွေ့ကြပါတယ်။ဒီကနေ့ဒီဇင်ဘာလတုန်းကလည်းဂီဇာပိရမစ်နေရာနဲ့နှမိုင်းကျော်အကွာမှာလမ်းဘေးဘုံတစ်လုံးကြောင့်ဒီခီးသွွားဘတ်စကာပောက်ကွဲခဲ့တာကနေဗီယက်နမ်ခီးသွွား၃ဦးနဲ့အီဂျစ်အယ်လန်ညွန်တို့ထိဆုံးခဲ့ပြီးတော့၁၀ယောက်ထပ်မင်းဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
မေလ19ရက်တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးစစ်တွေမြို့ပေါ်ကစန္ဒဖော်ထုတ်ပွဲနဲ့စပါမယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့စစ်ရေးပြိပက္ခတွေရပ်ဆဲဖို့စစ်တွေမြို့အပါအဝင်၄မြို့နယ်ကတံခါးတော်တွေနဲ့ရခိုင်အမျိုးသားတွေဟာစစ်တွေမြို့ဝင်းကဘာခွင်းမှာစန္ဒဖော်ထုတ်ခဲ့ကြပါတယ်။ရခိုင်ဒေသတွင်စစ်ဖြစ်နေတာတွေရပ်ပေးဖို့နဲ့စစ်ဆောင်ဒုက္ခသည်တွေနေရပြန်နိုင်ရေးအဓိကရည်ရွယ်ပြီးတော့စန္ဒဖော်ထုတ်တောင်းဆိုခဲ့ကြတယ်လို့စန္ဒပြပွဲကိုစီစဉ်သူဦးဆောင်သူတွေကပြောကြပါတယ်။မဆုမွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
ဒီကနေ့စစ်တွေမြို့မှာလူလူဆန္ဒဖော်ထုတ်ပွဲကျင်းပရတဲ့ရည်ရွယ်ချက်ကိုတော့ဆန္ဒဖော်ထုတ်ပွဲဦးဆောင်သူတဦးဖြစ်တဲ့ဦးထေအောင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ကျွန်တော်ဒီအခိုင်အမာမှာအပိုင်းကရက်ကမလို့ခဲ့တဲ့တိုက်ပတ်တာကိုကျန်တဲ့လို့ကျွန်တော်တို့ဒီလူလူအားဖြင့်ကြော်တော့မင်းနာမှုကြုံရတယ်။အောက်ကအင်းနဲ့ပြည်သူတို့အခုဆိုရင်လေတောင်းပေါင်းဝန်းစစ်တော့ပြီ။သူတို့ကလည်းကြော်တော့ဝါသူတို့ကားကြောင့်ရရတယ်။အမှုရလို့ရတဲ့ကာလကလည်းကြာလာပြီတော့သူတွေဒီတော့သူတောင်းကြတယ်ကသူတို့လေရဲဒေသကိုပြန်ရောက်ပြီးတော့ကျွန်တော်တို့ဒီလိုလားချက်တွေကိုတောင်းဆိုတာကအခက်ကြီးဖြစ်ပါတယ်
ဒီဆန္ဒဖော်ထုတ်ပွဲကျင်းပဖို့တက်ဆိုင်ရာမြို့နယ်အာဏာပိုင်နေစီခွင့်ပြုချက်တောင်းခံတင်ပြထားတာဖြစ်ပြီးတော့အဖွဲ့ရဲ့တောင်းဆိုချက်၉ချက်ထဲက၃ချက်ကိုလက်မခံပယ်ချခဲ့တယ်လို့ဦးထေအောင်ကဆက်ပြောပြပါတယ်
ဒီလိုလည်းမကနိုင်တဲ့၃ချက်ကတော့ကျွန်တော်တို့ဒီကိစ္စကနေပါပါတယ်အပြင်းနဲ့ဒီညမှာတရားဆက်ပြနေတဲ့ချင်းကိုကြီးရဲ့ဆိုတဲ့တစ်ချက်ရဲ့အပြင်းနဲ့တရားဖန်ပြီးဒီညဆက်ရှင်ရဲ့ဆိုတဲ့တစ်ချက်နောက်အပြင်းနဲ့တရားပိတ်ကဆက်ပြသူဥပဒေရအရေးဆိုတဲ့အချက်၃ချက်ကိုကျွန်တော်လည်းမကနိုင်ဘူးဆိုတဲ့အတွက်ကျွန်တော်တို့ကတော့အဲ့ဒါကိုဟုတ်ချပြေးရတာပေါ့
ဒီဆန္ဒထုတ်ဖော်ပွဲကိုတော့မိုးလွဲတနားကြီးကနေ၃နာရီအထိရခိုင်ပြည်နယ်စစ်တွေမြို့ဝင်းကဘာကွင်းထဲမှာကျင်းပခဲ့ပြီးတော့စစ်တွေနဲ့ရသေးတောင်မြို့နယ်ကတံခါးတော်တွေနဲ့ဒေသခံ3000ပတ်ဝန်းကျင်တက်ရောက်ခဲ့တယ်လို့အာဏာပိုင်တွေဘက်ကတော့နှောက်ယှက်ဟန်တာတာမရှိဘူးလို့သူကပြောပါတယ်။အခမ်းအနားမှာတော့ပိုစတာဆိုင်ပုဒ်တွေကိုက်ဆောက်ပြီးကျွေးကြော်တန်းတွေမပြုတ်လုခဲ့တယ်လို့သာသနာအလံနဲ့ရခိုင်အမျိုးသားအလံကိုသာကိုက်ဆောက်ခဲ့ကြပါတယ်။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့စစ်ရေးတင်းမာမှုတွေကြောင့်ဒေသခံတွေထိခိုက်နေတာမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့မေလ6ရက်နေ့ကတန်ခါတော်တွေနဲ့ရခိုင်ဒေသခံပြည်သူတွေကအစည်းအဝေးတရက်ကျင်းပခဲ့ပြီးတော့စစ်တိုင်း၅ခုမှာအပြည့်ခတ်ရက်စဲထားသလိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေမှာလည်းစစ်ရဲဆဲဖို့နောက်ရခိုင်တပ်ဖွဲ့အေအေနဲ့တပ်မတော်တို့အကြားစစ်ရေးအရာမဖြေရှင်းပဲဇပွဲဝိုင်းပေါ်မှာဆွေးနွေးအဖြေရှာကြဖို့နောက်ပြည်တွင်းပြည်ပကအလှူရှင်တွေလွတ်လပ်စွာသွားလာဆောင်ရွက်ခွင့်ပြုပေးဖို့မြမတပ်မတော်ကနေပြစ်ခတ်လို့တည်ဆုံးထရရတဲ့ဖြစ်ရက်တွေနောက်ထပ်မဖြစ်စေရအတွက်တည်ဆဲဥပဒေနဲ့အညီနိုင်ငံတော်အစိုးရကအထူးကြီးကြပ်ဆောင်ရွက်ပေးဖို့စတဲ့အချက်၄ချက်ကိုတော့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌတို့ထံပေးဖို့တောင်းဆိုခဲ့ကြပါတယ်။မေလ18ရက်နေ့နောက်ဆုံးထားပြီးနိုင်ငံတော်အကြီးအကဲတွေဘက်ကအကြောင်းပြန်ကြားပေးဖို့ကိုလည်းပြစ်တာရက်ခတ်ထားပေမဲ့လို့အကြောင်းပြန်တာမရှိတာကြောင့်အခုလိုဆန္ဒထုတ်ဖော်ပွဲကျင်းပရတာဖြစ်တယ်လို့ကော်မတီဝင်တွေကပြောပါတယ်။ဒီဆန္ဒပြလှုပ်ရှားမှုကိုတော့စစ်တွေပုံတကြိုးပေါက်တော်မောင်းတော်စတဲ့မြို့နယ်လေးခုမှာဒီကနေ့တပြိုင်တည်းဆန္ဒပြတောင်းဆိုခဲ့ကြတာလို့ဥဆောင်ပါဝင်သူတွေကပြောပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေမလုပ်ဖို့အခုလိုဆန္ဒထုတ်ဖော်ပွဲကျင်းပတဲ့အပေါ်မှာတော့ရခိုင်မျိုးသားပါတီရဲ့အတွေ့အမူဦးထွန်းအောင်ကျော်ကအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့လွတ်လပ်ချင်ဒီပြည်သူလူထုရဲ့ဆန္ဒထုတ်ပေါ်တာကိုကျွန်တော်တို့ကတော့ဒါဥပဒေနဲ့အညီစောင့်ဆူတာကိုကျွန်တော်တို့ထောက်ခံပါတယ်ဒီကိစ္စကပါတီကတော့ဒီကိစ္စမှာပါဝင်မှာမဟုတ်ပါဘူးခင်ဗျ
ရခိုင်ပြည်နယ်အတွင်းမြန်မာတပ်ဖွဲ့နဲ့ရခိုင်တပ်ဖွဲ့အေအေတို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရဲသားတွေထိခိုက်ဒေဆုံးမှုများပြားလာသလိုအေအေအဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးအဖမ်းဆီးခံရသူတွေလည်းများပြားလာနေပါတယ်အထူးသဖြင့်ကတော့မြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့တာကြောင့်ဒီဖြစ်စဉ်ကိုစစ်စစ်အရေးယူပေးဖို့ဒေသခံတွေကတောင်းဆိုနေကြတာပါတပ်မတော်ဘက်ကတော့အေအေအဖွဲ့အနေနဲ့အရက်သားတွေနဲ့ရောတော်ပြီးသူတို့ကိုတိုက်ခိုက်နေတာလို့ပြောဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့အကြားတိုက်ပွဲတွေကြောင့်အရက်သား30ကျော်တင်ဆုပ်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူက80စစ်ဘေးဆောင်ဒုက္ခသည်က38000ကျော်အထိရှိလာနေပြီလို့ရခိုင်ရဲကူကြီးဆောင်ရွက်ပေးနေတဲ့လူမှုအဖွဲ့အစည်းတွေကဒီစည်ရေးပြုစုထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ခြင်းရောက်လာပါပြီ။ NLD အစိုးရလက်ထက်မှာပညာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေတည်တည်တသာဆောင်ရွက်လာတာရှိပေမဲ့သူတို့ရဲ့အသီးပွင့်ကိုခံစားရဖို့ကတော့နှစ်နည်းနည်းလိုမယ်လို့ပညာရေးနဲ့အသက်မွေးဝမ်းကြောင်းကန္တပေါင်းဆက်ညှိနှိုင်းရေးအဖွဲ့ဝင်လက်ဖြင့်မြမရွှေပြောင်းကျောင်းပညာရေးဖြစ်တဲ့မိုင်မီကိုစတင်တည်ထောင်သူလည်းဖြစ်တဲ့ကိုတင်မောင်မောင်အေးကပြောပါတယ်။မခင်ဖြူထွေးကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဒီကတော့လေဒီနေ့ကျမတို့ဆွေးနွေးချင်တာကကိုတင်မောင်မောင်အေးရလက်ရှိမှာဒီမြန်မာနိုင်ငံရဲ့ဒီပညာရေးပြုပြင်ပြောင်းလဲမှုတွေကိုဦးဆောင်ပြီးတော့လုပ်နေတဲ့အဖွဲ့ထဲမှာလည်းပါနေတယ်။နောက်လက်ရှိဒီပညာရေးဆိုင်ရာတွေကိုဒီပညာရေးဦးကြီးဌာနကအကြံပေးနေတဲ့သူလည်းတဦးလည်းဖြစ်တဲ့ဆိုတဲ့အခါကျတော့အခုလက်ရှိအနေအထားမှာဒီပညာရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲမှုတွေကဘယ်လောက်အနေအထားအထိကိုရောက်နေပြီလဲဒီလက်ရှိ NLD အစိုးရလက်ထက်မှာပေါ့နော်ဒီကြိုးပမ်းအားထုတ်မှုတွေကဘယ်လောက်တိုင်းတာအထိအကောင့်ထဲပေါ်နေပြီလို့ပြောလို့ရမလဲရှင့်
ဟိုပညာရေးပြည်ပြည်ပြောင်းလဲမှုလမ်းကြောင်းကတော့ဟိုလမ်းကြောင်းမှန်ပေါ့เนาะလမ်းကြောင်းမှန်ပေါ်တော့ရောက်နေတာတော့ဒါတော့ချင်းပြီပေါ့เนาะဘာလို့ဆိုတော့ချင်းဒီအရင် NLD အစိုးရမတက်လာခင်တည်းကဥသိမ်းဆိုင်ဆိုရလက်ထက်က CSR ဆိုပြီးတော့ပညာရေးစနစ်ကြီးတစ်ခုလုံးပြန်လဲသုံးသပ်ပြီးတော့မှအနှစ်30ဒီ NESP ပေါ့เนาะဒီအမျိုးသားမြန်မာနိုင်ငံအမျိုးသားပညာရေးမဟာဗျူဟာဆိုပြီးတော့ချပြီးတော့ဆောင်ရွက်နေပေါ့เนาะအခုလက်ရှိမှာတော့ပညာရေးဥပဒေလည်းနှစ်ခုပေါ့နော်2014မြို့သားပညာရေးဥပဒေနဲ့2015အဲဒီမြို့သားပညာရေးကိုပြင်ပြောင်းလဲဥပဒေဆိုပြီးနှစ်ခုလည်းရှိနေပြီပြီးလို့ရှိရင်ခုန CSR ဆိုပြီးတော့ပေါ့နော်မြို့သားပညာရေးမဟာဗျူဟာ၅နှစ်စီမံကိန်းနဲ့လောလောဆယ်သွားနေတာဆိုလို့ရှိရင်ခကြီးတဝက်ကျိုးခဲ့ပြီလို့ပြောရမှာပေါ့နော်အဲခုနပြောလို့ဒီတဝက်ကျိုးခဲ့တဲ့အတိုင်းအတာအတွင်းမှာလည်းဒီပညာရေးအသုံးစိတ်ကအထူးသဖြင့်ဆိုလို့ရှိရင်အရင်တော့ဆို200ခန်းလောက်ကနေပြီးတော့ပေါ့နော်အခုဆိုလို့ရှိရင်800ခန်းတော့900ခန်းတော့နိုင်ငံတော်ရဲ့ဒါစုစုပေါင်းဘတ်ဂျက်ရဲ့အဲ့လောက်ထိကိုရောက်နေပြီဆိုတော့လမ်းကြောင်းကတော့ဟိုတော်တော်လေးတော့တဲ့နေပြီလို့ပြောလို့ရမယ်။ဒါမဲ့သွားတော့သွားနေနေဦးမယ်ဆက်သွားနေတော့မယ်။ဒါမဲ့အပြင်ကကြည့်မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့နိုင်ငံကအနှစ်ပေါင်းများစွာပေါ့နော်။ဒီပညာရေးစနစ်ကဘယ်လိုပြောမလဲဒီဟိုလစ်လူရှုခံခဲ့ရတယ်ပြောရမှာပေါ့နော်။စနစ်ကြနဲ့ပြည်သူပြောထောင်ခဲ့တဲ့အခြေအနေမရှိခဲ့တဲ့ခါကြတော့လမ်းကြောင်းမှန်နေပြီဆိုရင်တော့မှအသီးပွင့်တွေကိုတွေ့ရဖို့ဆိုတဲ့ဟာကတော်တော်ကြီးကိုအချိန်ပေးရအောင်ပေါ့နော်။ဒါမဲ့ခုနကဒီဟိုဥပဒေဘက်ကကြည့်မယ် policy ဘက်ကကြည့်မယ်ပြီးလို့ရှိရင်ယင်းနှိမ့်နှံမှုနိုင်ငံတော်ယင်းနှိမ့်နှံမှုတွေဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ဒါတွေလမ်းကြောင်းကတော့တဲ့နေပြီလို့ပြောလို့ရပါတယ်
ဆိုတော့ပြည်ပြင်ပြောင်းလဲမှုတွေကတော့စတင်လှုပ်ဆောင်နေပြီ account ထဲစပြီးတော့ပေါ်နေတဲ့အနေအထားတော့ရောက်နေပြီပေါ့နော
်ဟုတ်ကဲ့
ဆိုတော့ပညာရေးစနစ်ကိုပြောကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒါပညာရေးမှာအခြေခံမူလတန်းရှိမယ်အလဲတန်းရှိမယ်အထက်တန်းရှိမယ်ဆိုတော့အခုဒီအစိုးရလက်ထက်မှာလည်းအဲ့ဒီဒီကဏ္ဍအတီးတီးမှာစဒီဒီအဆင့်တိုင်းအဆင့်တိုင်းမှာပေါ့နော်စပြီးတော့ပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်ဆိုတော့သိရတယ်ဆိုတော့အထူးသဖြင့်ဒီအပညာရေးရဲ့အခြေခံကတော့တကယ်တမ်းအမူလတန်းပေါ့နော်ဆိုတော့အဲ့ဒါလေးတွေကိုလည်းအသေးစိတ်နည်းနည်းဟိုဆွေးနွေးပေးစစ်ချင်ပါတယ်အခုလက်ရှိမှာဒီအခြေခံမူလတန်းပညာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအပြောင်းလဲတွေတကယ်တမ်းဒီအဓိကဒီအခြေခံထားပဲလေဆိုတော့အဲ့ဒီအပိုင်းမှာပြုပြင်ပြောင်းလဲမှုတွေဘာတွေရှိနေလဲအခြေခံပညာမူလတန်းအလဲတန်းအထက်တန်းပေါ့ဆိုတော့အရင်နဲ့မတူတဲ့အခုလက်ရှိမှာအပြောင်းလဲရဘာဖြစ်မလဲ
ဒီအခြေခံပညာအခြေခံပညာရေးစနစ်ပေါ့နော်ခုနကပြောခြင်းမူလတန်းအလဲတန်းထက်တန်းကိုအခြေခံပညာရေးစနစ်ဆိုပြီးတော့ခေါ်ကြတာပေါ့နော်အဲအခြေခံပညာရေးစနစ်အောက်မှာတော့ခုနကဒီမြို့သားပညာရေးမဟာဗျူဟာတဲကဟိုချမှတ်ထားတဲ့ဒီဘယ်လိုပြောမလဲ policy အတိုင်းကိုသွားအောင်လေပေါ့ဥပမာဆိုလို့ရှိရင်အခုကျွန်တော်တို့မြန်မာနိုင်ငံမှာအာဒီ10တန်းထိပဲရှိခဲ့တယ်ပေါ့နော်ဒါ10တန်းကိုကျွန်တော်တို့လွတ်ချက်ပြီးတော့ကျောင်းဆရာဆရာမဘိုးပြုစနစ်နဲ့ကျွန်တော်ကြီးပင်းခဲ့တာပေါ့ကျွန်တော်တို့ကိုယ်တိုင်ပဲဒီစနစ်ကပဲကြီးပင်းခဲ့တာပေါ့နော်အခုလက်ရှိမှာဆိုလို့ရှိရင်ဒီဆရာဆရာမဘိုးပြုစနစ်ကနေပြီးကျောင်းမဘိုးပြုစနစ်ကိုပြောင်းပြီးတော့ဒီ KG+12 ဆိုတဲ့စနစ်ပေါ့နော်12တန်းဒ ဒီအခြေခံပညာအခြေခံပညာရေးစနစ်ကိုစံတန်းအကောင့်တွေပေါ်နေတယ်အကောင့်တွေပေါ်နေတာမှာအခုလက်ရှိမှာဆိုလို့ရှိရင်အခုလာမဲ့ပညာသင်နေပေါ့နော်2019နဲ့ဆယ်မှာဆိုလို့ရှိရင် 3 ဒန်းနဲ့6ဒန်းကိုတင်ယူညွန့်အတက်နဲ့စမယ်အဲ့တော့စခဲ့တာပြီးခဲ့တဲ့နှစ်ကျော်လောက်ကဆိုတော့အခုဆိုလို့ရှိရင်KGအာသူငယ်တန်းပြီးလို့ရှိရင်တန်းနှစ်ဒန်းကတော့ပြီးခဲ့တဲ့နှစ်တည်းကအကုန်လုံးပြောင်းပြီးသွားပြီတင်ယူညွန့်အတက်တွေနဲ့သွားနေပြီ ပြီးလို့ရှိရင်နောက်လာမယ့်နှစ်မှာ3ဒန်းနဲ့6ဒန်းကိုတင်ယူညွန့်အတက်သွားမယ်ပြီးလို့ရှိရင်နောက်လာမယ့်နှစ်မှာဆိုလို့ရှိရင်4ဒန်းရဲ့9ဒန်းရဲ့10ဒန်းရဲ့အဲ့တော့တနည်းတနည်းမှာတိုးတိုးသွားပြီးလို့ရှိရင်နောက်ပိုင်း2023မှာဆိုလို့ရှိရင်ကျွန်တော်နိုင်ငံရဲ့လက်ရှိခုနအခြေခံပညာရေးစနစ် က KG+12ကိုခေါ်တဲ့တင်ယူညွန့်အတက်ကိုရောက်ပါလိမ့်မယ်အဲ့တော့ဒီဟာရဲ့ပြုတ်ပြပြောင်းလဲရတဲ့အကြောင်းရင်းကလည်းသူကတော်တော်ကြီးကိုလည်း
လိုအပ်ချက်တည်းရှိရယ်တိုင်းပြည်မှာလည်းခုနရင်းနှောင်း10တန်းပဲရှိခဲ့10တန်းပဲရှိခဲ့ကြတော့10တန်းပြီးတဲ့အကြောင်းလို့ကြောင်းသားက16နှစ်လောက်ပဲရှိအောင်ပဲအပြီးပြီးဆန်ရဥပဒေနဲ့ခုနဘယ်ပြောမလဲဒီလူခွင့်ရေးတွေပါနေပြန်ကြည့်မယ်ပြီးလို့ရှိရင်လူတယောက်ရဲ့ဆုံးဖြတ်ပိုင်ခွင့်တွေပါနေပြန်ကြည့်မယ်ဆိုလို့ရှိရင်သူက16နှစ်ကိုအဓိကသွားကြတာပြီးလို့ရှိရင် 17ပြီးလို့ရှိရင်တက်တူတွေပါစက်တက်ကြရဲဆိုတဲ့ခါကျတော့ဒီဟာနဲ့ပြန်ကြည့်လို့ရှိရင်မြန်မာပြည်ကနောက်ဆုံးနိုင်ငံတစ်ခုလို့နော်မပြောလို့ရပါဘူးနော်ဒီ KG+17စနစ်ကိုပြောင်းလဲတဲ့နေရာမှာပေါ့နော်ဒါပေမဲ့အခုလောဆိုတော့စနေပြီအဲတင်ယုံညွန့်အသစ်ဖြစ်တဲ့အပြင်ကိုဆရာဆရာမတွေကိုလည်းဒီတင်ယုံညွန့်အသစ်ကိုဘယ်လိုသင်ရမလဲဆိုတဲ့ training ကနေရတယ်ပေါ့နော်ပြီးလို့ရှိရင်ခုနပြောတဲ့သလိုပေါ့နော်တင်ယုံညွန့်အသစ်မှာလည်းအရင်တော့ဘာသာရက်တွေပါတဲ့အပြင်ကိုဘာသာရက်အသစ်တွေထပ်ပါလာတာပေါ့နော်ဥပမာဆိုလို့ရှိရင်ဒီအနုပညာနဲ့ပတ်သက်တာတွေဂီတာနဲ့ပတ်သက်တာတွေပါလာမယ်အားကစားနဲ့ပတ်သက်တာတွေပို့ပြီးတော့ပါလာမယ်ပြီးလို့ရှိရင်ဒီကိုယ်တိုင်လေ့လာသုံးသပ်ပြီးတော့မှစဉ်းစားတွေးခေါ်ပြီးမှဆုံးဖြတ်ချရတဲ့ critical thinking လို့ခေါ်တဲ့အစိပ်အပိုင်းတွေတော့များပါလာတယ်အဲ့ဒါတွေကခုနပြောင်းလဲရအောင်စနေပြီးဒါပေမဲ့တကယ်တမ်းကတော့ခုနပြောလို့မလို့ဒီတကယ်ဒီအပြောင်းလဲတွေရဲ့ရလတ်ကို
အတီးပွင့်တွေကိုခန်းစားဖို့ဆိုတဲ့ဟာကြတော့ခုနအပြောင်းလဲပြီးသွားပြီးတော့မှကျွန်တော်တို့ကဟိုတွေ့ကြုံခန်းစားရမှန်ဆိုတော့အချိန်တော့နည်းပေးအောင်ပေါ့နော်နောက်ကျမတို့တီးတဲ့အတိုင်းတီးရသလောက်ဆိုရင်အခုဒီနှစ်70တန်းစာမှုပဲဆိုလို့ရှင်ဒါမေးခွန်းမေးတဲ့ပုံစံကြီးစပြောင်းသွားပြီဟုတ်တယ်နောက်ဒီစနစ်လဲအပြောင်းလဲရှိတယ်လို့ပြောတယ်70တန်းစာမှုပဲအောင်တဲ့လူငယ်ကလေးတွေဒီအရင်တော့ကနေမတူတော ဟိုရရတယ်ဆိုတော့အစဉ်ပုံစံဖြစ်သွားမယ်ဆိုတော့ကကကနာနားမလဲကြဘူးအဲ့ဒါကိုရောဒီပညာရေးဝန်ကြီးဌာနအနေနဲ့သိရှိသိရှာရှင်းလင်းတင်ပြတာမျိုးရှိလားအဲ့ဒီစနစ်အပြောင်းအလဲလေးရောနည်းရှင်းပြပါလား
ကျွန်တော်နားလေသလောက်ကတော့သူကဆယ်တန်းဒီနှစ်ဖြည့်ပြီးတဲ့အကြောင်းသားတွေကဖြည့်တဲ့အကြောင်းသားတွေကသူကအဆင့်30နဲ့သွားပြီပေါ့နော်။ကာကြီးခါခွေကားငယ်အဆင့်နဲ့သွားပြီ။အဲကာကြီးအဆင့်နဲ့အောင်တဲ့ចောင်းသားတွေဆိုလို့ရှိရင်တော့သူကတက္ကသိုလ်ဝင်ခွင့်ဆံမွေးတွေကိုဒါသူတို့ဝင်ဖြည့်ပြီးလို့ရှိရင်အခုလေတက္ကသိုလ်တွေကလည်းသူတို့ပါသူတို့ရွေးချယ်တဲ့ပုံစံနဲ့အခုနောက်နိုင်ငံတွေတိုးတက်တဲ့နိုင်ငံတွေမှာလို့သွားရတယ်ပေါ့နော်။အမှတ်တခုတွေကိုကြည့်တာမဟုတ်တော့ဘူး။ဒါကတော့မနစ်တည်းကစ။အဲတက္ကသိုလ်ဝင်ခွင့်ဆံမွေးတွေသူတို့ကိုယ်တိုင်ရှောက်အောင်မယ်။ခုနအေနဲ့အောင်တဲ့ចောင်းသားတွေ။ဘီနဲ့အောင်တဲ့ចောင်းသားဆိုလို့ရှိရင်တော့သူကတချို့တစ်ဘက်ကတက္ကသိုလ်ကိုသူတို့ရှောက်နိုင်မယ်ဝင်ခွင့်ရမယ်ဖြေဆိုလို့ရှိရင်ပေါ့နော်တချို့ကြတော့ဝင်ခွင့်ရကြမှာရမယ်အဲစီနဲ့ကြရဲစီနဲ့အောင်တဲ့ចောင်းသားတွေဆိုလို့ရှိရင်သူကခြေကံပညာပြီးဆုံးသွားတယ်ဆိုတော့သူလက်မှတ်တော့သူကထုတ်လို့ရမယ်ဒီနေ့ကစပြီပေါ့နော်အဲ့လက်မှတ်နဲ့သူကအလောက်ကန်နေစသွားလို့ရပြီပြီးလို့ရှိရင်အခုလက်ရှိမှာကျွန်တော်သိလို့ဆိုလို့ရှိရင်ပညာရေးဝန်ကြီးဌာနကပဲဒီတခြားမိဖက်အဖွဲ့အစည်းတွေဒီ UN ကဒီဟိုထောက်ကူပြုတဲ့ agency နဲ့ပူးပေါင်းပြီးတော့ခုနလိုမျိုးစီနဲ့ဆယ်တန်းအောင်ခဲ့တဲ့ចောင်းသားတွေကိုဘလိုနီးနဲ့ဒီခုနမှာကြားထဲမှာပေါ့နော်သူတို့ရဲ့ဒီတင်ကြားရေးပိုင်းတွေကိုဘလိုဆက်သွားလို့ရမလဲဆိုတော့ online နဲ့ offline နဲ့လာနဲ့လေ့လာတင်ကြားတဲ့စနစ်နဲ့အခုဒါတွေလုပ်ဖို့တော့ဟိုဆွေးနွေးမှုတွေတုံ့တက်မှုတွေနဲ့ဒါဒီဘယ်လိုမှလှုပ်ဆောင်မှုတွေလုပ်နေတော့ကျွန်တော်
ဒါတော့ကျွန်မနားလဲတာကတော့ဒီတင်ယူညွန်းနှန်းနဲ့ပညာရေးစနစ်ပုံစံစပြောင်းတာပေါ့နော်ပုံမှန်အတိုင်းသွားတဲ့ဟာမျိုးပေါ့ဆိုတော့တစ်ဖက်မှာကျမတို့ကကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာအခုအပြင်သွားတဲ့တာနဲ့လက်ဖက်ဆိုင်မှာကလေးတွေအများကြီးရှိတယ်လမ်းမေးမှာပန်းရောက်နေတယ်ထမလားဒီလုပ်ငန်းခွင်ထဲမှာဝင်နေတဲ့ကလေးတွေတော်များရှိတယ်ចောင်းပြင်ပောက်ရောက်နေတယ်အဲ့ဒါလိုចောင်းပြင်ပောက်ကိုရောက်နေတဲ့ကလေးတွေအတွက်ကောဒီအစိုးရအနေနဲ့ဘာတွေဆောင်ရွက်ပေးနေတာရှိပါလဲရှင
်ဟုတ်တယ်ចောင်းပြင်ပောက်ရောက်နေတဲ့ကလေးတွေတော့အများကြီးပဲကျွန်တော်တို့နိုင်ငံမှာဒါတရားဝင်နံပါတ်အရဆိုလို့ရှိရင် 1.8 တန်းလောက်ရှိရလို့ပြီးတော့ဒါဒီပညာရေးဝန်ကြီးဌာနကတော့ဒီဝန်ကြီးညာတာပေါ့နော်ဒါပေမဲ့တကယ်တမ်းကကြတော့ဒီကလေးတွေဘယ်နေရာမှာရောက်နေလဲဘယ်လောက်ရှိလဲဆိုတော့တကယ်တမ်းကာကနာနဲ့စစ်တမ်းကောက်ခဲ့တာလည်းရှိသေးဘူးလောလောဆယ်မှာလည်းကိကန်းခွဲမရှိတော့ဘူးကျွန်တော်တို့ကိုယ်တိုင်ဒါဟို ဒီပြဿနာကြီးဒီခက်ခဲရှိရင်ဆိုတော့တိတဲ့ခါကျတော့ဒါကြောင့်မမီးဖော့ကျဆိုပြီးတော့ဒီကလေးတွေကိုဒီသူတို့လုံနေအလုံးလုံးခွင့်ကိုသွားပြီးတော့ဗောနော်ကားကြီးတွေကိုစာတင်ကြောင်းလုပ်ပြီးတော့လေ့လာတင်ကြောင်းမှုတွေစလုပ်ခဲ့တာဗောနော်အဲ့တော့ခုနကနှစ်သက်သမားခုနှစ်တန်းလောက်ရှိတယ်အကြောင်းပြောရောက်နေကလေးတွေမှာဟိုရှစ်ဆယ်90ရာခိုင်နှုန်းကအလုံးလုံးနေကလေးတွေမီးပွားနေမှာဆိုလို့ရှိရင်တော်မှ
ောင်းပြမရောက်နေတဲ့ဟိုចောင်းနေရွယ်ကလေးသူငယ်တွေကိုခုနပညာရေးပမုံမှုတွေပေးဖို့ဆိုရယ်ရည်ရွယ်ချက်နဲ့ပါပဲအဲ့ဖွဲ့ထဲမှာပဲကျွန်တော်ထဲထဲဝင်မယ်စဖွဲ့တဲ့ရဟိုဒီဒီဘယ်လိုပြောမလဲ strategy ဆွဲတာတွေ view ဆွဲတာကျွန်တော်စပြီးလုပ်ခဲ့ဖြစ်ပါတယ
်
အခုလောဆယ်တော့ဒီ DAE ပေါ့နော် Department of Alternative Education ဒီဦးစီးဌာနအောက်ကနေပြီးတော့ခုနဟိုစတက်မြောက်မှုလှူရှားမှုစတက်မြောက်ရေးလှူရှားမှုတွေပြီးလို့ရှိရင်ဒီចောင်းပြင်ပမူလာတန်းတန်းညှိပညာရေးစနစ်ဆိုတဲ့ဟာတွေလုပ်ဖြစ်နေတယ်ပြီးလို့ရှိရင်ဒီចောင်းပြင်ပမူလာတန်းတန်းညှိပညာရေးစနစ်ဆိုတဲ့ဟာကိုလည်းဒီစမ်းသပ်ကာလအနေနဲ့လုပ်နေတာ3နှစ်လောက်ရှိပြီပေါ့န
ော်အဲ့ဒါပြီးတော့ရှင်
ပြန်ရနေတော့အကြောင်းတွင်းထဲကိုပြန်ဝင်လာလို့ရတဲ့နီလာနေပေါ့နော
်
အဲ့တော့အားရစရာကောင်းပါလေ
ဆောင်ရွက်မှုရတော့ရှိနေတယ်ပေါ့ကျွန်တော်တို့အချိန်ရလည်းတိတ်မရလို့ပါဆိုတော့အချုပ်အနေနဲ့ကတော့လေဥမာအခုတက်ရှိဒီအန်ဒီအစိုးရလက်ထက်မှာလုပ်နေတဲ့ဒီပညာရေးပြုပြင်ပြောင်းလဲမှုဒီကဲအခုလက်ရှိအတိုင်းသွားနေတဲ့ပုံစံဒီဘယ်လောက်ထိအားရစရာရှိနေပြီလဲဒီတိုင်းဆက်သွားမယ်ဆိုလို့ရှိရင်နောက်နှစ်ဘယ်လောက်လောက်မှာပညာရေးစနစ်ကဘယ်တိုင်းတာတစ်ခုထိကိုရောက်လိမ့်မယ်လို့သုံးသပ်မိပါလေ
။ဟိုပုံမလင်းပြောရရင်တော့ကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့ဒီထက်ပိုပြီးတော့ဖြစ်စေချင်တယ်ပေါ့။အားရချင်မှုကြီးတော့တရားရခိုင်တော့မဟုတ်ဘူး။လမ်းကြောင်းကတော့မှန်နေပြီ။ခုနပြောတဲ့ဒီမျိုးသားပညာရေးမဟာဗျူဟာအရာပဲကြည့်ကြည့်။မျိုးသားပညာရေးဥပဒေအရာပဲကြည့်ကြည့်။ဒီလမ်းကြောင်းအမှန်နေပြီဆိုတော့ဘယ်အစိုးရပဲတက်တဲ့ဒီလမ်းကြောင်းအတိုင်းသာကျွန်တော်တို့ဆက်သွားမယ်။ပြီးလို့ရှိရင်တိုင်းပြည်ကလည်းခုနလွှတ်တော်ကလည်းလိုအပ်တဲ့ဘတ်ဂျက်ကိုပြည်ပြည်စုံစုံနဲ့ထောက်ပံ့ပေးနိုင်မယ်ဆိုလို့ရှိရင်တော့လမ်းကြောင်းကတော့မှန်နေပြီဒီတိုင်းဆက်သွားရင်တော့ကျွန်တော်တို့နိုင်ငံကတကယ်ကိုနောင်မကြာတဲ့အနာဂတ်မှာတိုင်းပြည်မှာတကယ်ကိုလိုအပ်မဲ့သားကောင်းသမီးကောင်းရတနာတွေတိုင်းပြည်အတွက်တကယ်ကိုလိုအပ်မဲ့အင်အားတွေကိုဖြည့်ဆွမ်းပေးနိုင်မယ်ဆိုတော့တကယ်ယုံကြည်ရပါတော့ဒါပေမဲ့တစ်ဖက်မှာလည်းဟိုဒီဟာကြီးကခုနအစိုးရတစ်ခုတည်းကိုထားခဲ့လို့တော့မရဘူးပညာရေးဝန်ကြီးတစ်ခုတည်းကိုပစ်ထားခဲ့လို့တော့မရဘူးဘာပညာရေးဝန်ကြီးထားတာဆိုရင်ခုနဘယ်လိုပြောလဲဒီစနစ်အဟောင်းကြီးကနေပြီးတော့ထိုးဖောက်ဖို့စ조사နေတဲ့အဆင့်မှာပဲရှိနေသေးတဲ့အခါကျတော့ကျွန်တော်တို့အကုန်လုံးဝိုင်းလုံးမှရမယ်ခုနဒီမိဘဆရာတင်းထဲမှာမိဘတွေကိုယ်တိုင်ဝင်ပြီးတော့ထဲထဲဝင်လှုပ်ဖို့ပံ့ပိုးပေးဖို့လိုလိမ့်မယ်ပြီးတော့ပညာရေးစနစ်အဟောင်းမှာကျွန်တော်တို့အလွတ်ကျက်ပြီးတော့သားသမီးတွေတွတ်တွတ်အော်ပြီးတော့မှဒီမှာအကျယ်ကြီးစုံနေမှမိဘတွေတချို့ကစာတက်တယ်စာကျက်နေတယ်စာတင်ကြားမှုတွေဖြစ်နေတယ်လို့ထင်နေတဲ့ဒီအတွေးအမြင်တွေကိုလည်းကျွန်တော်တနည်းဖြစ်ပုံနဲ့ပြန်ပြီးတော့သုံးသပ်ဖို့လိုလိမ့်မယ်ပေါ့နော်နောက်ဆုံးပြောချင်တာကတော့ကျွန်တော်တို့နိုင်ငံရဲ့ပညာရေးစနစ်ကဒီနှစ်ပေါင်းများစွာပေါ့လေဒီဘယ်လိုလဲဒီလစ်လူရှုခံခဲ့ရတဲ့တစ်ပင်ကြီးတို့ဖြစ်နေအဲ့လိုတစ်ပင်ကြီးကအတိရွတ်တယ်လည်းမရှိတော့ဖူးပွင့်လည်းမရှိတော့တစ်ပင်ကြီးပဲငုတ်တို့ကြီးပဲဟုတ်လားအဲ့တော့ဒီတစ်ပင်ကြီးကိုကျွန်တော်တို့အခုပြန်ပြီးတော့ဝေဝေဆာဆာနဲ့အတိပွင့်နေဖြစ်လာအောင်စလုပ်တဲ့အဆင့်မှာပဲရှိသေးတယ်အဲ့တော့အောက်ပိုင်းကရေတောက်မြစ်ကတော့ခိုင်ခိုင်မာရှိတုံးပဲကျွန်တော်တို့နိုင်ငံညီမကြီးကတကယ်ကိုပညာရေးဆိုလို့ရှိရင်မိဘရောဆရာဘယ်သူမဆိုကတကယ်ကိုထိတ်ဆုံးမှာအထွတ်မြတ်ထားကြပါတယ်ပညာတတ်ဆိုရတာကကျွန်တော်နိုင်ငံအတွက်ကအရေးအတန်မှုရှိတဲ့စကလုံးပေါ့နော်အဲ့တော့ဒီအခုအဆက်ပြောင်းလဲဖြစ်တာကနှစ်သုံးနှစ်လောက်ပဲရှိသေးတဲ့အခါကျတော့ဒီအသီးပွင့်နေတဲ့အရွက်တွေဝေဝေဆာဖြစ်လာဖို့ဆိုတာအချိန်တော့နည်းနည်းပေးရအောင်ဒါပေမဲ့ပြောနိုင်တာကတော့အောက်ဖက်မှာရေတောက်မြစ်ကတောင်းတတင်းနေရှိနေပြီဒီအခုလိုအပ်တဲ့တဘာဝဒီဓာမီဩဇာတွေနဲ့ရေးတွေပါလေအခုလက်ရှိ energy ဆိုအပ်တဲ့မှာစပြီးတော့လုံလုံလောက်နဲ့ဟိုပေးနေပြီဆိုတဲ့အခါကျတော့တစ်ချိန်မဟုတ်ထင်ကြရင်တော့ဒီပညာရေးတစ်ပင်အုံကြီးဟာဝေးစားလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဟု
တ်ကဲ့ဒီကိစ္စကျမရဲ့ရှင
်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုမက်ကင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ကျမတို့ VOA အမေရိကန်အတန်ရဲ့တင်းငွေတွေနဲ့ညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးမီတာလိုင်းတွေကတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190ဖြစ်ပါတယ်ဒီစီစဉ်ဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနှာစင်ကြရမှာပါရှင
်ဒ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မေလ19ရက်တနင်္ဂနွေနေ့ည VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51အခုလိုစနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်ကပေးစာတစ်ခါထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကကမှအခုအရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့မေလ18ရက်နေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာစကိုင်းတိုင်းကောလင်းမြို့နယ်အမတ်ဦးမျိုးစုံအောင်ကဒီမိုကရေစီပညာရေးစနစ်နဲ့ပတ်သက်ပြီးအရေးကြီးတဲ့မေးခွန်းတစ်ခုမေးမြန်းခဲ့ပါတယ်။သူ့မေးခွန်းကတော့ရွေးကောက်ပွဲစနစ်တွေရွေးကောက်ပွဲဆိုင်ရာဘူးတုဒ္ဒတွေကိုစာသင်ကျောင်းတွေမှာသင်ကြားပေးဖို့ကျောင်းတွင်းရွေးကောက်ပွဲတွေကနေတဆင့်ရွေးကောက်ပွဲအလေးအထတွေကိုကျောင်းသားကျောင်းသူတွေယဉ်ဤကျောင်းဝင်မှုရှိစေဖို့ဆောင်ရွက်ပေးနိုင်ခြင်းရှိမရှိဆိုတဲ့မေးခွန်းပဲဖြစ်ပါတယ်။လွှတ်တော်ကဘယ်လိုစီစဉ်လိုက်တယ်မသိပါဘူး။ဒီမေးခွန်းကိုလာဖြေတာကပညာရေးဝန်ကြီးဌာနကမဟုတ်ပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖြစ်နေတာပါ။လွှတ်တော်မှာလာဖြေတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တယောက်ကသူတို့နဲ့ပညာရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးနောက်တစ်ချိန်ချင်းမှအကောင့်ထဲပို့ဖို့ရည်မှန်းချက်ရှိပေမဲ့အခုလောဆယ်မှာတော့ဘာအစီအစဉ်မှမရှိသေးဘူးလို့ဖြေကြားခဲ့တာပဲဖြစ်ပါတယ်။မြန်မာဒီမိုကရေစီရေးနဲ့ဒီမိုကရေစီပညာရေးအတွက်အတော်ဝန်ထဲစရာကောင်းတဲ့အဖြေပါပဲ။ခုတစ်ပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
။အဲ့ဒီမိကုတ်နဲ့ပတ်သက်ပြီးဒီမိုကရေစီကျင့်စဉ်တွေခိုင်မာအားကောင်းမှုကျောင်းသားလူငယ်တွေကိုပညာပေးဖို့လိုအပ်တာကြောင့်အခုလိုမေးမြန်းရတာဖြစ်တယ်လို့မေကွန်းရှင်ဦးမျိုးစောအောင်ကဆိုပါတယ်။ဒါကြောင့်ကျောင်းတွေမှာအတန်းကောင်းဆောင်ကျောင်းကောင်းဆောင်အားကစားကောင်းဆောင်ရွေးတာတွေကိုဒီမိုကရေစီကျင့်စဉ်အတိုင်းပဲမဲပေးရွေးချယ်တာမျိုးဆောင်ရွက်ပေးနိုင်မယ်ဆိုရင်အကျိုးကျေးဇူးများစွာရရှိမှာဖြစ်တယ်လို့သူကဆိုပါတယ်။ကျမ်းမာရေးအားမကောင်းတဲ့ဒီမိုကရေစီတွေမှာဆိုရင်မနာလိုဝင်တုံမှုတွေများပြီးတော့မှကိုယ့်အရေးချင်းကိုမြင့်တင်ဖို့မကြိုးစားဘဲသူတစ်ပါးအားနည်းချက်ကိုလိုက်ရှာပြီးနောက်ကျောဓာတ်နဲ့ထိုးတာမျိုးခြေထိုးတာမျိုးလုပ်ပြီးတော့မှဒီမိုကရေစီဟာမရှင်သန်ပါဘူးရှင်ပြိုင်မှုတစ်ခုမှမျှတတဲ့အခြေအနေဖန်တီးရမယ် level 2နေပြီးတော့မှညီတူညီမျှရှင်ပြန်ရမယ်ဆိုတဲ့အသည့်မျိုးကိုရရှိနိုင်မှာဖြစ်ပါတယ်။နောက်တစ်ခုကအများကလက်ခံနိုင်တဲ့သူဖြစ်အောင်ကိုယ်ကြီးကိုယ်သွေးကောက်အောင်လုပ်ရမယ်ဆိုတဲ့အသည့်လူငယ်တွေကိုပေးနိုင်မှာဖြစ်ပါတယ်။နောက်ဆုံးတစ်ခုကတော့ဒီလိုလှုပ်ခြင်းအဖြစ်တာဝန်သိတဲ့နိုင်ငံသူနိုင်ငံသားတွေတာဝန်ခံမှုတာဝန်ယူမှုရှိတဲ့အနာဂတ်ခေါင်းဆောင်တွေလည်းပေါ်လာမှာဖြစ်တယ်လို့ညွှန်လင်းရပါတယ်ဆိုပြီးနိုင်ငံတကာမှာဒီမိုကရေစီနဲ့ပတ်သက်လို့အခြေခံပညာကျောင်းတွေကနေစပြီးတင်ကြားပေးနေတာတွေကို PowerPoint သုံးပြီးတင်ပြခဲ့ပါတယ်။လွတ်တော်အမတ်ဦးမျိုးစောအောင်ရဲ့တင်ပြချက်သွေးထက်အောင်မှန်ပါတယ်။ဒီမိုကရေစီစနစ်ခိုင်မာဖို့ဆိုရင်တိုင်းသူပြည်သားတွေရဲ့ဒီမိုကရေစီဆိုင်ရာနားလည်မှုခံယူမှုဆွဲဆွဲမြဲမြဲကျင့်သုံးမှုတွေနဲ့သက်ဆိုင်ပါတယ်။တိုင်းသူပြည်သားတွေဆိုတာတာမန်ပြည်သူတွေကအစအရာရှိအရာခံဝန်တန်းတွေတက်မတော်သားတွေအစိုးရအရာရှိတွေအားလုံးပါဝင်ပါတယ်
။အဲဒီလိုခိုင်မာအမြင့်တွေဖို့ဆိုရင်ကလေးသင်ငယ်ဘဝကလေးကအခြေခံပညာကျောင်းတွေကနေစပြီးသင်ကြားပို့ချကျင့်သုံးနေစေဖို့လိုပါတယ်။တကယ်ဒီမိုကရေစီပညာရေးစနစ်ကနေထွက်ပေါ်လာတဲ့တိုင်းသူပြည်သားတွေသာလျှင်ဒီမိုကရေစီကိုကျင့်လဲကျင့်သုံးကာလဲကာကွယ်နိုင်ကြမှာပါ။ ဒီမိုကရေစီခိုင်မာတဲ့ပညာရေးစနစ်ကပေါက်ဖွားလာတဲ့စစ်ဘုစစ်သားတွေဟာစစ်ဘုချုပ်တယောက်ယောက်ကဥပဒေကိုချိုးဖောက်ပြီးအာဏာသိမ်းခိုင်းတိုင်းလိုက်ပါကြမှာမဟုတ်ပါဘူး။အဲ့ဒီအာဏာသိမ်းခိုင်းတဲ့စစ်ဘုချုပ်ကသာလျှင်တရားဥပဒေရှေ့မှောက်ပို့ဆောင်လိုက်ကြမှာပဲဖြစ်ပါတယ်။ဒီအတွက်အခြေခံပညာကျောင်းတွေမှာဒီမိုကရေစီအခြေခံကိုသင်ကြားပေးဖို့လက်တွေ့ကျကျကျင့်သုံးတတ်အောင်လေ့ကျင့်ပေးဖို့လိုပါတယ်။ဒါကလည်းသိပြီးခက်ခဲတဲ့ကိစ္စမဟုတ်ပါဘူး။ဥမျိုးစုံအောင်လွှတ်တော်မှာတင်ပြသွားသလိုအခြေခံပညာကျောင်းတွေမှာအတန်းကောင်းဆုံးရွေးချယ်ရတာတွေအသင်းကောင်းဆုံးရွေးချယ်ရတာတွေကျောင်းတစ်ကျောင်းလုံးနဲ့ဆိုင်တဲ့အရင်ခေတ်တုန်းကဆိုကောင်းစီလက်ရှိချိန်မှာကျောင်းသားသမဂ္ဂစသဖြင့်ရွေးချယ်ရတာမျိုးရှိပါတယ်
။လွန်ခဲ့တဲ့နှစ်ပေါင်း450မဆာလာလို့ခေါ်တဲ့အာနာရှင်ဦးနေဝင်းလက်အောက်ကမြမဆိုရှယ်လေးလမ်းစဉ်အစိုးရခေတ်တုန်းကတော့မြမနိုင်ငံကအခြေခံပညာကျောင်းတချို့မှာအဲ့ဒီအလေးအထားတွေကျင့်သုံးခဲ့ကြပါသေးတယ်။ဥပမာအားဖြင့်အတန်းလိုက်ခေါင်းဆောင်တွေအယောင်လိုက်ဖွဲ့စည်းထားတဲ့အဖွဲ့ခေါင်းဆောင်တွေတကြောင်းလုံးနဲ့ဆိုင်တဲ့ကျောင်းကောင်စီလိုမျိုးတွေကိုကျောင်းသားတွေရဲ့တကယ့်လျှို့ဝှက်မဲတွေနဲ့မဲပေးရွေးချယ်စေတာမျိုးပါဒါပေမဲ့နောက်ပိုင်းတချို့ကျောင်းတွေတချို့ဆရာဆရာမတွေကသူတို့ကြိုက်တဲ့ကျောင်းသားတွေကိုခေါင်းဆောင်အဖြစ်တင်မြှောက်ဖို့ကျောင်းသားကျောင်းသူတွေကိုလက်ညှိုးထောင်ရွေးချယ်ခိုင်းတာတွေအခုနောက်ပိုင်းရွေးချယ်မှုဆိုတာတော့မရှိတော့ပဲဆရာဆရာမကပဲသူကြိုက်တဲ့သူကိုခေါင်းဆောင်ခန့်အပ်တဲ့ဓလိပဲကြံခဲ့ပါတော့တယ်တကယ်တော့ဒီလိုဒီမိုကရေစီအမြင့်တွေရှင်သန်အောင်လုပ်ပေးရတာတိတ်ခတ်တာမျိုးတော့မဟုတ်ပါဘူးပညာရေးဝန်ကြီးဌာနကနေအဲ့လိုရွေးချယ်မှုတွေကိုဒီမိုကရေစီပုံစံအတိုင်းလုပ်ဖို့ညွှန်ကြားချက်လေးတစ်စောင်ထုတ်လိုက်ရုံပါပဲပြီးရင်အခါအားလျော်စွာအဲ့ဒီလိုရွေးချယ်ရတဲ့အကျိုးအကြောင်းတွေရှင်းပြပြီးနောက်ပိုင်းတဖြည်းဖြည်းအတန်းကြီးအရွယ်ရောက်လာတာနဲ့အမျှတကယ်တိုင်းပြည်မှာကျင့်သုံးနေတဲ့ဒီမိုကရေစီစနစ်နဲ့နှိုင်းယှဉ်ပြောပြပေးဖို့လောက်ပါပဲ။လိုအပ်ရင်ကျောင်းဆရာဆရာမတွေကိုလက်ဆွဲလက်ညွန်စာအုပ်တွေထုတ်ဝေဖြန့်ချိပေးတာ၊သင်တန်းတွေစင်ပွားသင်တန်းတွေလုပ်ပေးရင်လည်းရပါတယ်။ပုံပုံလင်းလင်းပြောရရင်အရင်စစ်အာဏာရှင်တွေဟာဒီမိုကရေစီစနစ်ကိုဖျက်ဆီးခဲ့ရုံမကပညာရေးထဲမှာဒီမိုကရေစီအတွေးခေါ်တွေအလေးအထတွေကျင့်စဉ်တွေခေါင်းမဖော်နိုင်အောင်လေပိတ်ပင်တားမြစ်ခဲ့ကြပါသေးတယ်။အဲ့ဒီပညာရေးစနစ်ကနေကြီးပြင်းလာတဲ့လူငယ်လေးတွေတက်မတော်တဲ့ဝင်ဖို့တင်နန်းတက်ရတဲ့အခါတချို့ဘိုးတင်နန်းတွေတက်ရတဲ့အခါဆရာနာရှင်စနစ်ကိုနာခံတဲ့အတွေးခေါ်တွေကိုကောင်းကောင်းသင်ပြီးတော့တာပါပဲ။တက်မတော်သားမိတက်မတော်သားအဖတက်မတော်သားတွေပဲတိုင်းပြည်ကိုချစ်တယ်။တိုင်းပြည်ကိုကယ်တင်တယ်။တက်မတော်အရာရှိတွေဆိုတာအရာရာကိုတင်ကြားတက်မြောက်နိုင်ပြီးတိုင်းမျိုးကိုအဖက်ဖက်ကအုပ်ချုပ်နိုင်တဲ့အရေးချင်းရှိသူတွေဖြစ်တဲ့ဆိုတာကိုမှိုင်းတိုက်တင်ကြားခဲ့ကြပါတယ်။အခြားတစ်ဖက်မှာတော့အဲ့ဒီလူငယ်တွေဟာဒီမိုကရေစီပညာရေးစနစ်ကကြီးပြင်းလာသူတွေမဟုတ်တော့စစ်အာဏာရှင်တွေကိုပဲနာခံပြီးပြည်သူတွေကိုတော့အထင်သေးအမြင်သေးတစ်ခါတည်းရန်ရန်သူတပွဲထင်မြင်ပြုမူတာမျိုးလဲလုပ်ခဲ့ကြပါတယ်။
ဤတွက်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ခိုင်မာအကောင်းအောင်ဆက်အနာရှင်စနစ်နောက်ထပ်ပြန်မရှင်သာနိုင်အောင်ကြိုးပမ်းရမှာဒီမိုကရေစီပညာရေးစနစ်ကျင့်သုံးခြင်းကလည်းတထောက်တနေရာကအရေးပါပါတယ်။ဒီအတွက်ကောလင်အမတ်ဦးမျိုးစောအောင်ပြောတဲ့ယူကော့ပွဲဆိုင်ရာတွေကိုစာသင်ကျောင်းတွေမှာသင်ကြားပေးဖို့ယူကော့ပွဲအလေးအထတွေသင်ကြားလေ့ကျင့်ပေးဖို့ပညာရေးဝန်ကြီးဌာနအနေနဲ့အများအကောင့်ထဲဖော်ဆင်းနေပြီးဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်။ဒေါ်ရှင်မဖျံအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောင်မှာတနင်္ဂနွေနေ့လူချင်းချင်းလူမျိုးရေးဘာသာရေးအရာသွေးခွဲလှုံ့ဆော်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်တွေမှာရောပြင်ပမှာပါတွေ့လာရပါတယ်။လူဖွဲ့စည်းတွင်လူမှုတဟဆတာဖြစ်မှုကိုထိခိုက်စေတဲ့ဒီလူရမျိုးတွေကိုဘလူဟန်တားနိုင်မလဲဒီလူလူရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးတယ်မလားလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမြင်းများလူရသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကွန်းကိုစာတိုင်းဖြစ်စီအီးမေးလ်နဲ့ဖြစ်စီ Facebook ကဖြစ်စီကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0123923554ဖြစ်ပါတယ်။ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်
အင်္ဂါညတရားလီလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုမရီတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနှားဆင်ကြရအောင်ပါရှင်။
လာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေအတွက်မြန်မာသတင်းတွေတပုတ်နဲ့မြစ်တာတိလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်เนาะအခုတော့သောရရှင်တွေ VOE Facebook စာမျက်နှာပေါ်မှာ VOE ကိုမှတ်ချက်ပေးပြီးတော့တုံးသက်ချက်ရေးလာတဲ့သောရရှင်တချို့ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးခြင်းပါတယ် review ကဏ္ဍမှာပါဦးကျော်တက်ဦးဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေပါတယ် VOE သတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်ဟုတ်ကဲ့နားဆင်တဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်နော် VOE ကတင်ဆက်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာတဲ့တုံ့ပြန်ချက်လေးတွေကိုလည်းပြောပြပေးသွားခြင်းပါတယ်ဒီသောရရှင်တွေက VOE ကတင်ဆက်ပေးတဲ့လက်ရှိမျက်မှောက်သတင်းတွေနောက်ပြီးတော့လူမှုရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သူတို့အမြင်တွေကိုကိုယ်ပိုင်လှုပ်လှုပ်လှက်လှက်ထုတ်ဖော်ပြီးတော့တုံ့ပြန်ရေးလာကြတာဖြစ်ပါတယ်ကျွန်တော်တို့ VOE ကပြီးခဲ့တဲ့သတင်းပတ်နှစ်ပတ်စနေတင်တဲ့ကွေနှစ်ပတ်အတွင်းမှာ VOE TV Magazine အစီအစဉ်ကနေပြီးတော့နိုင်ငံရေးစကားဝိုင်းအစီအစဉ်ထုတ်လွှင့်ပေးခဲ့ပါတယ်နော် NLD အစိုးရ၃နှစ်တာအတွင်းမှာဘာတွေစွမ်းဆောင်နိုင်ကြလဲပထမတစ်ပတ်မှာတော့ဒီပညာရေးကျန်းမာရေးစွမ်းဆောင်နိုင်မှုတွေအားနည်းမှုတွေအခုပြီးခဲ့တဲ့မေလ၄ရက်နေ့စနေနေ့တော့ NLD ၃နှစ်တာကာလအတွင်းမှာမြန်မာနိုင်ငံမှာကြုံတွေ့ရတဲ့ပဋိပက္ခတွေကို NLD အစိုးရကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးမေးမြန်းခဲ့တာဖြစ်ပါတယ်ဒီ season radio ကလည်းထုတ်လွှင့်ပေးတာပါဒါပေမဲ့ရုပ်မြင်သံကြားကလည်းအရင်ထုတ်လွှင့်ပေးတာဖြစ်ပါတယ်ဒီ season ကိုကြီးရှုပြီးရေးလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ကျော်ညွတ်ဆိုတဲ့သောရရှင်ကနားမထောင်ကျင်တော့ပါဘူးတဲ့အကြောင်းထက်အစိုးရနှစ်ရက်ရဲ့ power မမျှတာတွေရေခေါင်းဆောင်လွှဲချတာတွေလမ်းကြောင်းလွှဲနေတာတွေနဲ့ဖြည့်ရှင်းတာဝန်ယူမှုတာဝန်ခံမှုကင်းမဲ့လွန်းတဲ့ကျွန်တော်တို့နေတဲ့တိုင်းပြည်ဖြစ်ပါတယ်ဆိုပြီးတော့စိတ်ပြည့်ပြည့်နဲ့ရေးလာပါတယ်သောရရှင်ဒီကိုကိုကျော်ဆိုတဲ့သောရရှင်ကလည်းဒီ season ကိုကြီးရှုပြီးတော့ကြပြတပုတ်ဆက်ပြီးတော့ပို့လာတာပါသူကသူရဲ့ကြပြကိုငိမ့်ချမ်းရေးလို့ခေါင်းစဉ်တက်ထားပါတယ
်ငိမ့်ချမ်းရေးငိမ့်ချမ်းရေးပြောသွားလိုက်ကြတာဟုတ်ပါတယ်ဒါပေမဲ့တမတော်ကိုယ်တိုင်ကငိမ့်ချမ်းရေးကိုအမှန်တကယ်မလို့ချင်ပါဘူးဒါကြောင့်အစိုးရကဘလောက်စူးစမ်းစူးစမ်းငိမ့်ချမ်းရေးဟာဖြစ်လာမှာမဟုတ်ပါဘူးတမတော်ဟာငိမ့်ချမ်းရေးရရင်နိုင်ငံရေးကနားရမှာမို့ငိမ့်ချမ်းရေးပြက်အောင်ပဲလုပ်မှာဖြစ်ပါတယ
်ဟုတ်ကဲ့ကျမတို့ဒီ NLD 3နှစ်တာကာလအတွင်းမှာဘာအခက်အခဲတွေရှိလဲဘာတွေစွမ်းဆောင်နိုင်ခဲ့လဲဆိုတာကိုပြန်ပြီးတော့သုံးသပ်တင်ပြတဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်ကိုကြည့်ရှုပြီးတော့သောရရှင်တွေရေးလာကြတာဖြစ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ကိုပိုင်မြင်ကိုရေးလာတဲ့သူတယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးခြင်းပါတယ်သူကမြန်မာနိုင်ငံအကြီးအကဲတွေတရုတ်နိုင်ငံကိုတလောကပဲတွားရောက်ခဲ့ပြီးတော့ဆွေးနွေးခဲ့တာတွေတရုတ်ကကမကထအလုပ်တဲ့ကပတ်လန်းစီမံကိန်းကလည်းဒီမြန်မာပြည်ကိုအကျိုးရှိအောင်ဘယ်လိုလုပ်လဲဆိုတာတွေက VOA Radio နဲ့ရုပ်သံပရိသတ်တွေအထူးစိတ်ဝင်စားနေတဲ့အကြောင်းဖြစ်ပါတယ်နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုပိုင်အမြင်တွေကိုထုတ်ပေါ်လာကြတဲ့အစားတွေထဲမှာဒီအခုပြောသွားတဲ့သောရရှင်တယောက်ကတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်နဲ့တင်ပြခြင်းဖြစ်ပါတယ်အများပြည်သူစိုးရိမ်ကြီးမားနေတဲ့စိတ်ကိုရောကြစေဖို့မျှဝေပေးစေလိုပါတယ်တဲ့ကျွန်တော်ရဲ့ပုဂ္ဂလိကလွတ်လပ်ခွင့်အတွက်လည်းသူ့ရဲ့နာမည်ကိုထင်ချန်ပေးပါဆိုပြီးရေးလာပါတယ်
ကျွန်တော်သာတရုတ်ကြီးလိုစီးပွားရေးသမားတယောက်ဖြစ်ခဲ့မယ်ဆိုရင်ဖဲဝိုင်းမှာဖဲကစားသလိုပါပဲစီးပွားရေးလောကမှာလည်းဝက်ဖဲဆိုတာရှိပါတယ်မြစ်ဆုံကရမယ့်အကျိုးစီးပွားဟာ One Belt One Road ကပတ်လန်းစီမံကိန်း project ကရလာမယ့်အကျိုးစီးပွားနဲ့တရုတ်ပြည်ရဲ့အနောက်လမ်းကြောင်းပွင့်ရေးနဲ့ဩဇာလွှမ်းမိုးမှုကပိုအရေးပါပါတယ် Nuclear စွမ်းအင်ပိုင်ဆိုင်ထားတဲ့တရုတ်အဖို့တော့လျှက်စစ်လိုအပ်ချက်ကိစ္စဆိုတာကလေးကလားဆန်ပါတယ်နောက်ပြီးအခုခေတ်နောက်ပိုင်းကာလတွေမှာပိုပြီးစိတ်ချလုံခြုံပြီးပြေးွားတဲ့နျူကလ িয়ার နည်းပညာတွေဟာတိုးတက်စံပြလာတာလဲလက်တွေ့သိကြမှာပါလျှက်စစ်တာလိုအပ်ချက်ကြောင့်သာဆိုကျွန်တော်တို့ဒါစိတ်ဝင်စားရင်နျူကလ িয়ার စွမ်းအင်သုံးအင်ဂျင်တာဘိုင်တွေကိုယ့်အိမ်မှာကိုယ်သုံးလို့ရနေတဲ့ခေတ်အနေထားမျိုးပါမြုံရင်အမေရိကန်နဲ့ကမ္ဘာထိပ်သီးနိုင်ငံကြီးတွေရဲ့ရေတက်တွေကိုမြင်ကြည့်ရင်သိတာလုံးပါပါနှစ်80စားနှစ်ပေါင်း80စားစွမ်းအင်ပြန်လဲဖြည့်ဆည်းကြရမလို့တဲ့စစ်သင်္ဘောကြီးတွေကမ္ဘာကိုသုံးဘက်စာလောင်စာပြန်ဖြည့်ကြရမလို့ပဲပတ်နိုင်တဲ့နျူကလ িয়ার စွမ်းအင်သုံးလေယာဉ်ကြီးတွေရှိနေတာကိုတွေ့ရပါလိမ့်မယ်။ဒါကြောင့်မြစ်ဆုံဟာဝက်ဖဲပါ။ဒါကိုအမေစုကလည်းကြိုတွေးမိပြီးသားဖြစ်ပါလိမ့်မယ်။ကိုလိုနလပိန်းတုံးလူတယောက်တောင်အတွေးမိအတွေးဝင်နေတာပါ။အဲ့ဒီစီမံကိန်းဟာ မြန်မာအတွက်လည်းကြိုးစည်းပွားဖြစ်ထုံးမဲ့တေချာပေါက်ခွင့်လမ်းမှာပဲမြန်မာအနေနဲ့ product တွေမထုတ်နိုင်သေးခင်အနေထားရှိတော့ဖဲဝိုင်းမှာဒိုင်ဖြစ်ကစားသူတယောက်လိုအကောက်ကလေးစားပြီးတိုင်းမီအခွန်ဗန္နာရမယ့်အပြင်မြန်မာပြည်သူတွေလည်းအခုထက်ပိုပြီးအတွေးခေါ်အမျှော်မြင်ပိုပြီးကျယ်ပြန့်လာနိုင်မှာပါရှေးခေတ်ဟောင်းပိုလန်မှာကြီးကြောင်ရှေးကမြန်မာတွေရင်ကျေးမှုအဆင့်တန်းတိုးပွားခဲ့သလိုအကျိုးစီးပွားများကြီးဖြစ်ထွန်းခဲ့တာတာတကပါဆိုလိုတာကမြန်မာအနေနဲ့စီးကန်းနီးစနစ်တကျကင်တွယ်ရင်အေးစေးတိုးတက်ကြီးပွားလာလိမ့်မယ်ဆိုတာကိုယုံကြည်ပါတယ
်ဟုတ်ကဲ့တရုတ်နိုင်ငံကဒီ project ကြီးနဲ့ပတ်သက်ပြီးတော့မြန်မာလူထုအနေနဲ့သိပြီးတော့စိုးရိမ်မကြီးကြပါနဲ့ဒီဟာမျိုးတွေအကျိုးအမြတ်ရနိုင်ပါတယ်ဆိုပြီးသူပြောသွားတာပါပြီးခဲ့တဲ့တပတ်တုန်းကလည်းဒီတရုတ်အရေးကျွမ်းကျင်သူတဦးဒီလိုမျိုးအလားတူသုံးသပ်ထားတာကြားရပါတယ်เนาะဒီစီးပွားရေးအင်အားကြီးမှတောင်တင်းခိုင်မာတဲ့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကဒီလိုစီးပွားရေးဖွံ့ဖြိုးကိစ္စရပ်တွေမှာတတိနဲ့ဒီဆက်ဆံပြီးတော့အတူတူလက်တွဲလှုပ်တင်နေဆိုတဲ့အကြောင်းအကြံပြုထားတာဖြစ်ပါတယ်အခုဆက်ပြီးတော့တောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်ရှင်တောရရှင်တယောက်သူကတော့ရန်ကုန်တိုင်းလှိုင်သာယာကနေတဲ့သူပါတဲ့ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့စမူပါကယ်မြို့မှာလက်ရှိနေထိုင်နေတဲ့ရွှေပြောင်းအလုသမားတယောက်ပါဆိုတော့သူမေးချင်တာကိုမေးလာပါတယ်ရှင်
ထိုင်းနိုင်ငံမှာနေတာ18နှစ်ရှိပါပြီ။ပြီးခဲ့တဲ့တကြံကမြန်မာပြည်ကိုပြန်လာထိုင်းဘက်အချမ်းကအခွန်လွတ်ပေးပြန်ပါတယ်။တကြက်တောင်မပေးရပါဘူး။မြန်မာနိုင်ငံဘက်ချမ်းရောက်တော့ငွေကြေးခောက်ခံမှုနဲ့ကြုံရပါတယ်။တခါမြန်မာပြည်ကထိုင်းနိုင်ငံကိုပြန်ဝင်တော့လဲမြန်မာဂိတ်ကိုရောက်တော့ပတ်စံပေးရပြန်ပါတယ်။တယောက်ကို100ပါ။အခုလိုပေးရတာတွေကိုအစိုးရအကြီးအကဲတွေသိပါသလားလို့မေးပေးပါ။ VOA ကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ပါဒီတော့ရှင်မေးလို့ကျမဒီထိုင်းကကျမတို့ရဲ့တည်င်းတောက်ထိုင်းနယ်စပ်မဲဆောက်မြို့ကကျမတို့တည်င်းတောက်မအေးမာစီကိုဆက်သွယ်ပြီးတော့မေးကြည့်ပေးပါမယ်နော်သူကအဲဒီကအခြေအနေတွေကိုမျက်ခြေမပြတ်အဆောင်ကြည့်သိရှိသူဖြစ်ပါတယ်မအေးမာရေဟိုကျမစီကိုဒီတော့ရှင်ကလှမ်းမေးတာခုနကတော့ကြားသွားတဲ့အတိုင်းပဲပေါ့နော်သူတို့ဟိုဒီတကြံအတွက်မြန်မာနိုင်ငံပြန်တော့ပတ်စံပေးရတယ်ဗမာနိုင်ငံအပြန်မာလဲဗမာပြည်ဘက်အချမ်းရောက်တော့ပေးရတယ်နောက်ပြီးဗမာပြည်ကနေပြီးတော့ထိုင်းကိုပြန်တော့လဲဗမာပြည်ဘက်ကနေပြီးတော့ပေးခဲ့ရတယ်လို့ပြောပါတယ်အဲ့တော့ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့လိုပေးရတာထုံးစံမာလားရှင်ဟိုဘလို့အတွက်ကြောင့်ကောက်တယ်လို့ထင်လဲမဘလို့ကြားလဲမ
ဟုတ်ကဲ့ဟိုကျမသိရတဲ့လောက်ဆိုရင်ပေါ့နော်ထိုင်းနိုင်ငံဘက်ကတော့ဗီဇာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီ re-entry တုံးကိုဟိုထူရမယ့်ကိစ္စနဲ့ပတ်သက်ပြီးတော့ဒီကင်းလွတ်ခွင့်ပေးထားတယ်။အဲ့တော့ဒီထိုင်းနိုင်ငံကတော့25ရက်ခွင့်ပေးထားတယ်ဆိုတော့ဒီမြန်မာနိုင်ငံကဘက်ကလည်းပေါ့နော်ဒီပေးတင်တယ်လို့ယူဆတယ်။ဒါပေမဲ့အဲ့လိုမျိုးပေးနေရတယ်ဆိုတော့အတန်ဒီလည်းကြားနေရတယ်။ဒီအလုပ်သမားတွေပြောပြတာပေါ့နော်။ဟိုဒီဟာကထုံးစံလားဘာလားတော့ကျွန်မလည်းမသိဘူး။ဒါပေမဲ့လည်းဟိုဒီဟာမျိုးကတော့ဖြစ်တည်ဦးဆိုတဲ့အကြောင်းမြန်မာလူသမားတွေပြောနေကြတယ်လို့ကြားရတယ်။နောက်တစ်ခုကအခုပြောတဲ့လူကပေါ့နော်ရေးလိုက်တဲ့လူကပေါ့နော်သူကဟိုဘလို့စာအုပ်မျိုးကင်ထားတဲ့လူလဲပေါ့ဥမာအဒီထိုင်းနိုင်ငံကနေပြီးတော့ဒီဗီဇာကင်းလို့ခွင့်ပေးထားတယ်ဆိုတဲ့အတွက်သူကအဲ့လိုဗီဇာနဲ့လာတဲ့သူလားပေါ့ဒါမှမဟုတ်ရင်ဥမာယာယီနေထိုင်ခွင့်ခုနှစ်ရက်လက်မှတ်နဲ့လာတဲ့လူလားဟိုတစ်လနေထိုင်ခွင့်လက်မှတ်နဲ့လာတဲ့လူလားအဲ့လိုမျိုးတော့ရှိတယ်ဒါပေမဲ့ဒီခုနှစ်ရက်နဲ့လာတဲ့သူတွေဆိုရင်တော့မှတွားလာပြန်တာကဗမာငွေနဲ့ဆိုရင်1000ပဲပေးရတယ်ပေါ့နော်အဝင်ပြီးဆိုရင်1000ပေးရတယ်ပေါ့နော်ဒါတော့မှမလာဘူးတဲ့သူဆိုရင်1000ပေးရတယ်ဘတ်နဲ့ဆိုရင်20ပဲကြာတာပေါ့ဘတ်တရာလောက်တော့မကြောက်ဘူးပေါ့တွားနေပြန်နေကြတဲ့သူဆိုရင်လည်းသူကပေါ့နော်ဟိုမြန်မာငွေနဲ့ဆိုရင်အဲ900ပေါ့900ဆိုရင်ဘတ်နဲ့ဆိုရင်10လောက်ပဲကြာတာပေါ့10စုံစုံလေးပဲကြာတာပေါ့
ဟုတ်ကဲ့ဟိုသူပြောသလိုဒီထိုင်းဘက်ကနေပြီးမြန်မာနိုင်ငံကိုဒီတကြံအပြန်မာတော့ဟိုထိုင်းဘက်မှာမပေးခဲ့ရဘူးဆိုတော့ဗမာပြည်ဘက်ကလည်းတကယ်တမ်းဆိုရင်တော့ပေးစရာမလိုပေါ့လေတဘောက
ဟုတ်ကဲ့ကျမတို့ထင်တာကတော့မလို့လို့ထင်တယ်ပေါ့နော်ဒီထိုင်းနိုင်ငံကတော့ဒီလိုမျိုးကင်းလွတ်ခွင့်မြန်မာလိုသမားတွေနဲ့ပတ်သက်ပြီးတော့ဒီလိုဗီဇာကင်းလွတ်ခွင့်ပေးတယ်ဆိုတာသူတို့တကယ် re-entry တုံးထူရမယ်ဆိုရင်ပေါ့နော်ဘတ်တစ်ထောင်တောင်ကုန်တာအဲ့ဒီလိုမျိုးဘတ်တစ်ထောင်ကုန်ရတဲ့ဟာကိုမြန်မာတွေကိုတက်တာအောင်အလို့သမားတွေဟိုတကြံမှာပေါ့နော်နေရပြန်တဲ့အခါမှာတက်တာအောင်ဆိုပြီးအစီအပြေအောင်ဆိုပြီးလုပ်ပေးနေတဲ့ချိန်မှာကိုယ်နိုင်ငံကလည်းဒါမျိုးတော့မကောက်တဲ့လို့ယူဆတယ်ပေါ့နော်။ဘာကြောင့်ပေးရလဲဆိုတာကကျမတို့အတိအချာတော့မသိသေးပါဘူး
။ဟုတ်ကဲ့မမကြီးအရှင်းပြတာကျေးဇူးတင်ပါတယ်ဒီတော်ရရှင်တွေလည်းကြားမယ်ထင်ပါတယ်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်။တချစ်တော်ရရှင်တွေကိုမြန်မာတချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပို့ရှိပါရယ်နော်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်အခုတော့ VOA တိချစ်သောရရှင်နေပြည်မြန်မာတိချင်းနေတပုံးနဲ့မြစ်တာဒီလက်ဆောင်ဖျော်ပြပေးကြပါတယ်ရှင်ဒီဘက်တော့ duality ဆိုထားတဲ့ message ဆိုတဲ့တခြင်းလေးနဲ့သောရရှင်နေကိုဖျော်ပြခြင်းပါတယ်ရှင်အလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော
်။ငါမထင်ခဲ့ဘူးဒီလိုသိမဲ့ဇာလံလွန်ရရရဲ့So pay Yam tin no bu Yiri gong te de tan cha Yiri ma khna khna nikhe de Nga sa rui yi tha de Nyan pa ma ma pa chi be Yin lo pyo ni cha Phong dan le ga sa te bu
ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Namalo do bu sora ti like be cool. Men trang a show to a pitchin bu. You and babu ne sora nga drug about cool.GM but don't mama dot obu Nga sa rui yi tha de Nyan pa mama pat chi be Yin lo pyo ni ja Phong dan le ga sa twe bu Area pyin pa
Ma yi tan la jo season tin set pi ni de Myanmar pi ga pe sa kan da ko na sin kae ja ara ba shin aku set pi lo ကိုငင်းချက်နဲ့မဲ့ဧတနာကျော်တို့ပဲစီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင
်။ပြည်သူနိုင်ငံသားဆရာဝန်တရားဟာအသက်တရာရှိနေပြီဖြစ်ပေမဲ့လူနာတွေကိုစေဆက်ပြီးတော့ကုပေးနေပါရဲ့။ဒေါက်တာရူဂျယ်ရီဟာမနေ့တိုင်းဆေးရုံအလုပ်စီကိုပုံမှန်သွားလေ့ရှိပြီးတော့လူနာတွေကိုကြည့်ပေးပါရဲ့။ဆေယောကအထုကုလည်းဖြစ်နောက်ပြီးတော့အုံနှောင်းနဲ့အာယုံကျော်အထုကုဆရာဝန်ကြီးလက်တူဖြစ်တဲ့ Rule Jerry ဟာအသက်အရွယ်ကြောင့်လေးလံတုံဆိုင်မနေဘဲနဲ့သူဝါသနာပါတဲ့အလုပ်ကိုဖြစ်ဖြစ်လက်လက်လုပ်ကိုင်နိုင်စေဖြစ်ပါတယ်။အသက်7နှစ်အရွယ်ကလေးကဆရာဝန်ဖြစ်ချင်တယ်လို့ဆုံးဖြတ်ခဲ့ပြီးတော့လူနာရီရဲ့အသက်တွေကိုကယ်တင်ရတဲ့အလုပ်ဟာမုံမြတ်ပါတယ်လို့သူကပြောပါတယ်။ 1953ခုနှစ်ထဲကဆောက်လုပ်ခဲ့ပြီးတော့အမေရိကတိုက်တစ်ခုလုံးမှာတက်တန်းအကြဆုံးလို့ပြောရမယ်ပီရိုနိုင်ငံမြို့တော်လီမာက Second of May အမျိုးသားဆေးရုံကြီးမှာသူကတာဝန်ထမ်းဆောင်နေစေဖြစ်ပါရဲ့ရှင
်ဂါနာနိုင်ငံကမော်တော်ကားနဲ့သဘင်လိုက်ညှက်ပေးတဲ့ကုမ္ပဏီတစ်ခုအကြောင်းကိုတင်ပြပါမယ် Chief Master လို့နာမည်ပေးထားတဲ့ကုမ္ပဏီဟာဂါနာနိုင်ငံမြို့တော်အာကာရာမှာသူ့ဖောက်သည်တွေရဲ့အချိန်ကုန်တက်တာစေဖို့အိမ်တိုင်ရာရောက်သဘင်လိုက်ညှက်ပေးနေတာပါ။သဘင်ညှက်ဆိုင်စီကိုတွားရတဲ့ဒုက္ခ၊ထိုင်ဆောက်ရတဲ့ဒုက္ခတွေကင်းဝေးစေဖို့ရည်ရွယ်ပါတယ်။ဂါနာမျိုးတော်ဘယ်နေရာကိုမဆိုသူကအိမ်တိုင်ရာရောက်တွားပြီးတော့လိုက်ညှက်ပေးတာပါ။အမန်နျူအယ်ကိုဂျိုအန်ကိုမာဟာသဘင်ညှက်ဆိုင်ကိုတွားတဲ့အခါဖောက်သည်တွေအကြာကြီးဆောင်ရတဲ့ဒုက္ခတွေကိုတွေ့ရှိပြီးတော့ဒါကိုဖြေရှင်းဖို့အတွက် Chief Master Company ကိုလွန်ခဲ့တဲ့နှစ်နှစ်ကစတင်ခဲ့တာပါ။အခုချိန်မှာတော့သူ့ကုမ္ပဏီမှာစံသားဆရာ၃ယောက်ကိုခန့်ထားပြီးတော့လူငယ်တွေကြားမှာရေပန်းစားနေပါတယ်။သဘင်ညှက်ဆိုင်မှာထိုင်မဆောက်နိုင်ပဲအလုတ်အလွန်များသူတွေစံတဆိုင်ကိုမသွားနိုင်မသွားကျင်တဲ့သူတွေအတွက်ရိုးရိုးတာမန်သဘင်ညှက်ခါကိုအမေရိကန် $6 လောက်နဲ့ဝန်ဆောင်မှုပေးနေတာပါ။ဖောက်တဲ့အချင်းချင်းလမ်းညွှန်ပေးကြတာနဲ့လူမှုကွန်ရက်တွေမှာကြေညာပြီးဈေးကွက်ရှာခဲ့တယ်လို့အန်ကိုမာကပြောပါတယ်။ဈေးကွက်ရှာဖွေရေးမန်နေဂျာတယောက်ကိုလည်းခန့်ထားပြီးတော့တခြားအာဖရိကနိုင်ငံတွေမှာလည်းလုပ်ငန်းချဲ့ထွင်ဖို့စဉ်းစားနေတဲ့အကြောင်းသူကပြောပါတယ်ခင်ဗျာ
တန်ဇင်းနီးယားနိုင်ငံကအမျိုးသားမော်ဒယ်တယောက်ဟာအရေးပြားယောဂါတမျိုးဖြစ်နေပြီမလဲရဲရဲဝံ့ဝံ့မော်ဒယ်တရုပ်ဆောင်အလုပ်ကိုဆက်ပြီးတော့လုပ်နေပါတယ်မီကိုဒီယိုဟာမျက်နှာနဲ့လက်ရေပြားတွေမှာခူသင်းသမင်ပြူယောဂါဖြစ်ပြီးတော့အရေးပြားမှာကွက်တိကွက်ကြာဖြူနေတာပါသူကဘတ်စကတ်ဘောကစားတာဝါသနာပါပြီးတော့စကိတ်စီးတာကိုလည်းနှစ်သက်သူဖြစ်ပါတယ်သူအရေးပြားယောဂါဟာလွန်ခဲ့တဲ့15နှစ်တောင်ထဲကစပြီးတော့ဖြစ်ခဲ့ပြီးတော့အစတုန်းကတော့အရန်ရှက်ပြီးတော့အပြင်မထွက်ရဲခဲ့ဘူးလို့ပြောပါရယ်အဲ့နောက်မှာတော့ဒီအရေးပြားယောဂါကြောင့်ခွဲခြားမှုတွေကြောက်ရွံ့မှုတွေကိုရင်ဆိုင်ဖို့အတွက်တရုတ်ဆောင်မော်ဒယ်အလုပ်ကိုရွေးချယ်ခဲ့တာဖြစ်တယ်လို့လည်းသူကဆိုပါရယ်အသက်23နှစ်အရွယ်ရှိပြီဖြစ်တဲ့မီကိုဒီယိုဟာမော်ဒယ်လောကအတွက်မတူထူးခြားမှုကိုတည်ဆောင်လာသူဖြစ်တယ်လို့တငယ်ချင်းဖြစ်သူဇက်ကီယာမယ်ယာကဆိုပါရယ်ဒီယောဂါဟာကုသယောဂါမဟုတ်ဖက်နဲ့ဒီလိုယောဂါဖြစ်ရတဲ့အကြောင်းရင်းကတော့ခန္ဓာကိုယ်အရေးပြားမှရှိတဲ့အရေးပြားရောင်ခြယ်ဓာတ်ထုတ်ပေးတဲ့ရောင်ခြည် cell တွေအကြောင်းတစ်ခုခုကြောင့်တည်သွားတာဖြစ်ပါတယ်။မီကိုဟာသူ့လိုပဲခူသင်းသမင်ပြူယောဂါဆွဲကပ်နေပြီးတော့ဒီယောဂါအကြောင်းလူသိများလာအောင်လုပ်ပေးနေတဲ့ကနေဒါနိုင်ငံသူ fashion model Winnie Harlow ကိုလေးစားအားကျနေတာပါ။သူကလည်းဒေတာရင်းမှာထိရောက်တဲ့အသိပညာပေးအလုပ်တွေလုပ်နိုင်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကနာမည်ကြီး Swahili Fashion သတင်းပတ်ရဲ့ထိပ်တန်းမော်ဒယ်တယောက်ဖြစ်နေအရွေးခံခဲ့ရပါတယ်ရှင
်။မယေသနာကျော်နဲ့ကိုငိမ့်ချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင်။ဖီယိုကနေလွှင့်ပေးနေတဲ့အခုတနအိစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါလိမ့်ရှင်အခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသစေအောင်ပြောပြပေးပါဦးမယ်ရှင်
အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေချိန်မှာပါရှန်ပင်လယ်ကွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားအသုံးပြုဖို့အမေရိကန်အရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးနောက်နှစ်ရက်အကြာမှာကူဝိတ်နဲ့အာရဗ်စပွားများပြည်ထောင်စု UAE တို့ကအမေရိကန်တန်တမန်တွေကစနေနေ့မှာသတိပေးလိုက်တာပါ။လက်တလောရဲ့ပိုင်းတွေအတွင်းတင်းမာမှုတွေကြောင့်အမေရိကန်နဲ့အီရန်ကြားပဋိပက္ခဖြစ်လာနိုင်ခြင်းအပေါ်မှာစိုးရိမ်မှုတွေတိုးလာနေပါတယ်။အမေရိကန်နဲ့တာလီဘန်တာဝန်ရှိသူတွေဟာအာဖဂန်နိုင်ငံက18နှစ်ကြာစစ်ပွဲကိုနိုင်ငံရေးအရအဆုံးသတ်နိုင်မယ့်နည်းလမ်းတွေဆွေးနွေးညှိနှိုင်းအပြေရှာရင်းလူမှုကွန်ရက်ပေါ်ကနေအပြန်အလှန်ဆွတ်ဆွဲပြောဆိုနေကြပါတယ်။အာဖဂန်အရေးအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တာလီဘန်အကြားလာပေါင်းများစွာဆွေးနွေးပွဲနဲ့ပတ်သက်ပြီး Twitter စာမျက်နှာပေါ်ကနေအပြန်အလှန်စကနိုင်လှူတာတွေဖြစ်လာတာပါ။အမေရိကန်ဘက်ကငြင်းငြိမ်းအတွက်ကြိုးပမ်းမှုတွေကိုမလိုလားဘူးလို့တာလီဘန်ပြောခွင့်ရစပီဟူလာမူဂျာဟစ်က Twitter မှာရေးပါတယ်။ Australia နိုင်ငံမှာလက်ရှိအာဏာရ Conservative Party ဦးဆောင်တဲ့ညွန့်မောင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်အားလုံးအံ့အားသင့်ခဲ့ပါတယ်။အများကထင်ကြီးပေးနေတဲ့တိုက်ခန်ကောင်းဆောင် Bill Shorten ဦးဆောင်တဲ့ Labor Party ကရှုံးနိမ့်ခဲ့တာပါ။အနိုင်ရတဲ့ဝန်ကြီးချုပ် Scott Morrison ကတနင်္လာနေ့မှာအစိုးရအဖွဲ့ကိုစတင်ဖွဲ့စည်းသွားမယ်လို့ပြောပါတယ်။
တ
တင်းငွေတွေညာဘက်ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်ပြောပြပေးသွားတာပါရှင်ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီကေးလ်ဒူဘင်စကီဖြစ်ပါတယ် VOE ရဲ့အမေရိကန်အသံရဲ့တင်းင်းလာနေမနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51ဒုတိယနာရီဝက်မှာလိုင်းလမီတာ190တွေကနေနားဆင်နိုင်ပါတယ် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လက်ချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.